Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ22ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ September 18ရက်နေ့ကကွယ်လွန်သွားတဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာအမျိုးသမီးကိုပဲအစားထိုးခန့်အပ်မယ်လို့သမ္မတ Donald Trump ပြောကြားနေပါတယ်။ပြည်ထောင်စုအယူခံတရားရုံးတွေမှာ jury တရားသူကြီးတွေအဖြစ်သမ္မတ Trump ခန့်အပ်ခဲ့တဲ့ Amy Coney Barrett နဲ့ Barbara LaGuardia တို့နှစ်ယောက်ထဲကတယောက်ကိုရွေးချယ်ဖို့စဉ်းစားနေပုံရပါတယ်။သူတို့နှစ်ယောက်စလုံးဟာ conservative တွေဖြစ်ကြပါတယ်။မြောက် Carolina ပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့မဲဆွဲပွဲအတွင်းသမ္မတ Trump ကပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ဘသူကိုရွေးချယ်မယ်ဆိုတာအခုသတင်းပတ်ထဲကြေညာမှဖြစ်ပြီးတော့အမျိုးသမီးဖြစ်မယ်လို့ပြောကြားခဲ့တာပါ။ရှားတပ်ပံရာတို့ဖြစ်တဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအတွက် November ရွေးကောက်ပွဲမတိုင်ခင်မှာအထက်လွှတ်တော်မှမဲခွဲအတည်ပြုချက်မပေးဖို့အတွက် Democratic Party သမ္မတလောင်း Joe Biden ကတိုက်တွန်းနေပါတယ်။ November 3ရက်ရွေးကောက်ပွဲမတိုင်ခင်မှာ Republican အများစုဖြစ်တဲ့အထက်လွှတ်တော်မှအလို့တကြီးမဲခွဲမယ်ဆိုရင်နိုင်ငံရေးအာဏာကိုအသုံးချတာဖြစ်မယ်လို့သူကပြောကြားပါတယ်။သမ္မတ Trump ကတော့သူရွေးချယ်မယ့်နိုင်ငံတော်တရားရုံးချုပ်တရားသူကြီးလောင်းကိုအထက်လွှတ်တော်မှမြန်မြန်မဲခွဲအတည်ပြုဖို့လိုလားနေပါတယ်။ Ryzen အစိတ်ပါတဲ့စာအိတ်ကိုအင်ပြူရောလိပ်စာတက်ပေးပို့ခဲ့တယ်လို့မသိငါသူအမျိုးသမီးကို New York ပြည်နယ်နဲ့ Canada နိုင်ငံနယ်စပ်မှာဖမ်းဆီးမိခဲ့ပါတယ်။American သမ္မတနဲ့အင်ပြူရောကိုလိမ့်မှုပြီးပေးပို့တဲ့စာတွေကိုကြားကစစ်ဆေးနေကြအတိုင်းစစ်ဆေးခဲ့စဉ်မှာအစိတ်ပါတဲ့စာကိုပြီးခဲ့တဲ့သတင်းပတ်အစောပိုင်းကတွေ့ရှိခဲ့တာပါ။အဲ့ဒီအမျိုးသမီးကို Buffalo မြို့နာကနယ်စပ်တစ်ထားမှာ American နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကဖမ်းမိခဲ့တာဖြစ်ပြီးတော့ပြည်ထောင်စုဥပဒေပုံမှန်တွေနဲ့တရားစွဲခံရမယ်လို့ခန့်မှန်းထားကြောင်းတရားဥပဒေစိုးမိုးရေးဆိုင်ရာအရာရှိ3ယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အဲ့ဒီအမျိုးသမီးဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ American သမ္မတအတွက်အင်ပြူရောကိုလိပ်စာတက်ပို့ခဲ့တဲ့စာဟာကနေဒါနိုင်ငံကနေပို့တာဖြစ်ပုံရတယ်လို့ကနေဒါနိုင်ငံရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။ Britain အစိုးရအနေနဲ့ COVID-19 ကာယရောဂါကိုမျက်မျက်မထိန်ချုပ်ရင်လာမယ့်သတင်းပတ်တွေအတွင်းမှာ COVID ကြောင့်သေဆုံးသူသိသိသာသာများလာလိမ့်မယ်လို့နိုင်ငံရဲ့ကျန်းမာရေးဆိုင်ရာအကြီးအကဲတာဝန်ရှိသူကဒီကနေ့ပြောကြားလိုက်ပါတယ်
။ The number of deaths directly from COVID, I'll come back to indirect deaths, will continue to rise potentially on an exponential curve. That means doubling and doubling and doubling again.
လက်ရှိအခြေအနေတိုင်းဆို COVID ကြောင့်သေဆုံးသူဟာနှစ်ဆတိုးပြီးတဖြည်းဖြည်းများလာလိမ့်မယ်လို့ကျန်းမာရေးဆိုင်ရာအကြီးအကဲ Chris Whitty ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ Britain မှာအတည်ပြုလူနာအရေအတွက်ဟာ September 1ရက်နေ့ကစပြီးတဖြည်းဖြည်းတိုးလာတာတွေ့ရတယ်လို့သူကပြောပါတယ်။ဗြိတိန်နိုင်ငံဟာ COVID ကြောင့်သေဆုံးသူဥရောပမှာအများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပမှာကာယရောဂါကူးစက်မှုနှုန်းမြင့်တက်နေတဲ့စပိန်နိုင်ငံမှာလည်း COVID-19 ကာယရောဂါဒုတိယလှိုင်းကိုထိန်းချုပ်ဖို့အတွက် Madrid မြို့တော်ကမြို့နယ်တချို့မှာ lockdown တံပတ်ချက်တွေကိုဒီကနေ့တနင်္လာနေ့မှာစတင်ခဲ့ပါတယ်။ကန့်သတ်ချက်တွေကြောင့်ပြည်သူ၈သိန်းခွဲလောက်အနေနဲ့ကျောင်းသွားတာအလုပ်သွားတာဆေးရုံဆေးခန်းသွားတာကလွဲလို့အိမ်ပြန်ထွက်ခွင့်မရှိပါဘူး။မြို့တော်တစ်ခုလုံးကို lockdown လုပ်တာမဟုတ်ဘဲတချို့မြို့နယ်တွေမှာပဲလုပ်တဲ့အပေါ်မကျေနပ်လို့တနင်္လာနေ့တုန်းကဆန္ဒပြခဲ့ကြပါတယ
်။
ကန့်သတ်ချက်တွေကြောင့်အစားတွေကစီးပွားရေးချက်တဲနေတဲ့အလုပ်သမားလူတန်းစားတွေနေတဲ့ရပ်ကွက်တွေပို့ပြီးတော့ဘေးရောက်တိတက်ဖြစ်သွားလိမ့်မယ်လို့ဆန္ဒပြသူတယောက်ကပြောကြားခဲ့တာပါ။ဒီကနေ့စတင်တဲ့ lockdown ကန့်သတ်ချက်တွေကြောင့် Madrid မြို့တော်လူအိုးရေရဲ့7,300လောက်အပေါ်တက်ရောက်မှုရှိတယ်လို့ဒေသခံအစိုးရကပြောပါရတယ်။ Madrid မြို့တော်မှာ COVID ကာယရောဂါကူးစက်မှုနှုန်းဟာတနင်္ဂနွေလုံးကူးစက်မှုနှုန်းရဲ့2ဆလောက်ရှိနေတာပါ။ပြီးခဲ့တဲ့တောက်ချနေတုန်းကတော့အတည်ပြုလူနာသက် 14,000 ကျော်တွေ့ရှိခဲ့တဲ့စပိန်နိုင်ငံဟာလက်တလောသတင်းပတ်တွေအတွင်းမှာဥရောပမှာအများဆုံးကာယရောဂါကူးစက်နေတဲ့နိုင်ငံလည်းဖြစ်နေပါဗျ။ American ပြည်ထောင်စုမှာတော့COVID အတည်ပြုလူနာ9,000နီးပါးရှိနေပါတယ်။ John Hopkins သက္ကတိုလ်ကပြုစုထားတဲ့စာရင်းအရသေဆုံးသူကလည်း2,000နီးပါးရှိနေပါတယ်။ American ပြည်ထောင်စုမှာအကောင်းဆုံးရုပ်သံအစီအစဉ်တွေကိုစုပြီးတဲ့82ချိန်မြောက် Emmy ဆုပေးပွဲကိုတနင်္ဂနွေနေ့ညရုံးကကျင်းပခဲ့ပါတယ်။ Los Angeles မြို့က Staples Center ကွင်းကြီးထဲမှာဆုပေးပွဲကိုကျင်းပခဲ့တာဖြစ်ပေမဲ့ပွဲတင်ဆက်သူ Jimmy Kimmel နဲ့ပ ူးတွဲတင်ဆက်သူမင်းသမီးမင်းသားအနည်းငယ်ကလွဲလို့ခန်းမကြီးတစ်ခုလုံးပြိသက်မရှိခဲ့ပါဘူးပုံမှန်ဆိုရင်အမေရိကန်ရုပ်သံလောကကဟောလိဝုဒ်အကျော်မော်တွေတက်ရောက်ကြတဲ့ပွဲမျိုးဖြစ်ပေမဲ့ COVID-19 ကရောဂါဖြစ်နေချိန်မှာစကားထည့်အရွေးခံထားရတဲ့သူတွေအပါအဝင်ပြိသက်တွေအားလုံးဟာသူတို့နေအိမ်တွေကနေပဲအွန်လိုင်းကနေပွဲတက်ရောက်ခဲ့ကြပါတယ်တမှုထူးတဲ့ဟာသဇလန်တွဲ Schitt's Creek မီဒါစုပိုင်မီဒီယာလုပ်ငန်းဆက်ခံဖို့ပြင်ဆင်နေကြတဲ့အကြောင်း Succession ဇလန်တွဲနဲ့ Watchmen ဆိုတဲ့ drama ဇလန်တွဲတွေကစုရအများဆုံးရရှိသွားကြပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ကန်တန်ရဲ့တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျမခွာညိုပါ။အိန္ဒိယနိုင်ငံမဟာရာစထရာပြည်နယ်အတွင်းမှာဒီကနေ့တနင်္လာနေ့မနက်ပိုင်းမှာလူနေအဆောက်အဦတစ်ခုပျို့ကျခဲ့ပြီးအနည်းဆုံး10ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုထားပါတယ်။အပျို့ပြက်တွေကြားမှာပိတ်မိနေသူတွေကိုအန်ဒီယာကင်းတဲ့နေရာရွှေ့ပေးနိုင်ဖို့ကယ်ဆယ်ရေးအဖွဲ့တွေကစ조사နေပါတယ်။လေးရအဆောက်အဦပျို့ကျချိန်မှာအနည်းဆုံး12ဦးဒဏ်ရာရခဲ့တဲ့အကြောင်းစီးပွားရေးအချက်အချာကြတဲ့မွန်ဘိုင်းမြို့ရဲ့စင်ဂျေဖုံသိန်းခရိုင်မှာရှိတဲ့ B1D စီရင်စုရဲ့ကော်မရှင်နာကပြောပါတယ်အဆောက်အဦဟာနှစ်ပေါင်း30ကျော်သက်တမ်းရှိနေပြီးပြင်ဆင်မွမ်းမံဖို့လိုအပ်နေပေမဲ့ COVID-19 ကရောဂါကြောင့်အသွာလာပိတ်ဆို့ကန့်သတ်ထားလို့နှောက်နှေးနေရတာလို့ Panjish Asia ကပြောပါတယ်အိန္ဒိယနိုင်ငံတွင်မှစောက်လုပ်ရေးညံဖျင်းပြီးအောက်ခြေခိုင်ခတ်မှုမရှိတဲ့အဆောက်အဦတွေဟာမိုးသီးထန်လေးရှိတဲ့ဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံရာသီမှခဏခဏပြိုကျလေးရှိပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းမှာအစိုးရရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတွေနဲ့အမျိုးသမီးတွေအပါအဝင်အနည်းဆုံး24ယောက်သေဆုံး6ဦးဒဏ်ရာရခဲ့တဲ့အကြောင်းဆွေမျိုးသားချင်းတွေက AP သတင်းဌာနကိုတနင်္ဂနွေနေ့မှာပြောပါတယ်။ပထမလေကြောင်းတိုက်ခိုက်မှုဟာတာလီဘန်တိုက်ခိုက်ရေးသမားတယောက်ရဲ့အိမ်ကိုပစ်မှတ်ထားခဲ့တာဖြစ်ကြောင်းရွာသားတယောက်ကပြောပါတယ်။စနေနေ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသူအများစုဟာကွန်ဒူးစီရင်စုတွေကစာအိရမဇန်ရွာကအရက်သားတွေဖြစ်တယ်လို့မျက်မြင်သက်သေနှစ်ဦးက AP သတင်းဌာနကိုပြောပါတယ်။အိမ်ရဲ့တောင်ထဲမှာကလေး9ယောက်စုနေတဲ့နေရာတဲတဲကိုဘုံဆန်ကြခဲ့တာလို့တယောက်ကပြောသလိုအစိုးရကငြင်းချမ်းရေးရကျင်တယ်လို့ပြောပြီးဘာကြောင့်ဘုံကျဲရတာလဲတာလီဘန်တယောက်ကြောင့်အရက်သားအယောက်20တေခဲ့ရတယ်လို့လည်းတခြားဆွေမျိုးသားချင်းတယောက်ကပြောပါတယ်ဆယ်စုနှစ်တွေနဲ့ချီပြီးကြာမြင့်ခဲ့တဲ့စစ်ပွဲတွေနဲ့ပြည်ပခါတွေခြုံငိမ့်ဖို့တိုင်းပြည်အနာဂတ်တည်ငြိမ်အခြေချဖို့ကာတာနိုင်ငံမှာတာလီဘန်နဲ့အစိုးရညှိနှိုင်းဆွေးနွေးရေးအဖွဲ့တွေပထမအကြိမ်တွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခုလိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါအာဖဂန်ကာကွယ်ရေးဝန်ကြီးကဒီလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်အယောက်30ကိုချေမှုန်းနိုင်ခဲ့တဲ့အကြောင်းနဲ့အရက်သားတွေအသေးပြောက်ရှိခဲ့တယ်ဆိုတဲ့သတင်းတွေအတွက်စုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ခါနာဘတ်ခရိုင်တွင်းကစာအိရမဇန်ဂျွာကိုတာလီဘန်တွေကထိန်းချုပ်ထားပါတယ်။အခုလိုအစိုးရကလေကြောင်းတိုက်ခိုက်ချိန်မှာအဲ့ဒီနေရာမှာတာလီဘန်တွေဘက်ကစစ်ရေးလှုပ်ရှားမှုဘာမှမရှိဘူးလို့တာလီဘန်ပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကလည်းအခုလိုအာဖဂန်နစ္စတန်ရဲ့ပြည်ပခါတွေအတွင်းအရက်သားတွေတေချေဒဏ်ရာရနေကြတာကိုအပြင်းထန်ကန့်ကွက်ရှုံချလိုက်ပါတယ်။အမေရိကန်ဘက်ကတောင်းဆိုနေသလိုအီရန်ကိုတန်ခတ်ပိတ်ဆို့မှုတွေပြန်လုပ်ဖို့ကိစ္စမှာလုံခြုံရေးကောင်စီကအတည်ပြုချက်မရမချင်းကုလသမဂ္ဂအနေနဲ့အားပေးထောက်ခံဖို့မရှိဘူးလို့ကုလထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။AP သတင်းဌာနကရထားတဲ့ကုလအကြီးအကဲကကောင်စီဥက္ကဋ္ဌစီပို့တဲ့စာမှာ2015ခုနှစ်ကအဓိကအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့အကြားအီရန်နျူကလ িয়ার အရေးကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ဘက်ကနှုတ်ထွက်ထားတာကနေပြန်မဝင်မချင်းရှင်းရှင်းလင်းလင်းမဖြစ်သေးဘူးလို့ပါရှိပါတယ်ထရမ့်အစိုးရအဖွဲ့ကတော့ကုလသမဂ္ဂရဲ့အီရန်ပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုအလုံးကိုငကူအတိုက်ပြန်ရှိနေပြီလို့စနေနေ့ကကြေညာခဲ့တာပါဒီကြေညာချက်ကိုကမ္ဘာနိုင်ငံအများစုကတရားမဝင်ဖြစ်သတ်မှတ်ပြီးပယ်ချခဲ့သလိုလစ်လျူရှုထားပုံလည်းရပါတယ်ကုလသမဂ္ဂတွင်ရေးမှုချုပ်အနေနဲ့မသေးချတဲ့ကိစ္စတစ်ခုကိုပေါ့ပေါ့တန်တန်မဆောင်ရွက်နိုင်ကြောင်းနဲ့လုံခြုံရေးကောင်စီဘက်ကရှင်းရှင်းလင်းလင်းအတည်ပြုချက်ရဖို့လိုတဲ့အကြောင်းကိုလည်းသူကပြောပါတယ်ရှင် မက္ကဆီကိုနိုင်ငံမြောက်ပိုင်းပူပြင်း6တွေ့မှုတန်းခံနေရတဲ့ဒေသမှာမက္ကဆီကိုနဲ့အမေရိကန်ရေမျှဝေသုံးဆွဲရေးစာချုပ်ချုပ်ဆိုထားတဲ့အစိုးရအပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့စန့်ကျင်ကပ်ကွက်သူတွေကရေအရင်းမြစ်ကိုဆက်ပြီးထိန်းသိမ်းထားဖို့တနင်္ဂနွေနေ့မှာစုဝေးစံတာပြခဲ့ကြပါတယ်ပြီးခဲ့တဲ့သတင်းဘက်ကပဲအစောပိုင်းစန္ဒာပြမှုအတွင်မက္ကဆီကန်အမျိုးသားအဆောင်တပ်ရဲ့ပစ်ခတ်မှုကြောင့်စန္ဒာပြသူတဦးသေဆုံးခဲ့ပါတယ်။အမေရိကန်နဲ့ကောက်မှုနဲ့ဆက်ဆံရေးကိုဆက်ပြီးထိန်းထားခြင်းနဲ့မက္ကဆီကိုသမ္မတအန်ဒရီးစ်မန်နူယယ်လိုပက်စ်အိုဘရာဒိုဟာမက္ကဆီကိုနိုင်ငံအနေနဲ့လိုက်နာရမယ့်တာဝန်တွေအတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်။မက္ကဆီကိုနိုင်ငံကလည်းအမေရိကန်ရဲ့ကော်လိုရာဒိုမြစ်ကရေကိုရယူထားတာဖြစ်ပါတယ်။မက္ကဆီကိုရဲ့အမျိုးသားရေရင်းမြစ်ကော်မရှင်ကချီဟွာဟွာဒေသအတွင်းနေရာတော်များများမှာအသင့်အတင့်ဒါမှမဟုတ်ပြင်းပြင်းထန်ထန်မိုးခေါင်ရေရှားဖြစ်လာတာ6လကျော်နေပြီလို့ဖော်ပြထားပါတယ်။ချီဟွာဟွာပြည်နယ်နဲ့ကပ်ရဲ့ဆိုနိုရာနဲ့ကိုရာဟွီလာပြည်နယ်တွေမှာလည်းမိုးခေါင်ရေရှားတန်ကိုခံစားနေကြရပါတယ်။ကော်မရှင်ရဲ့မိုးခေါင်ရေရှားမှုစောင့်ကြည့်နေတဲ့အမေရိကန်နဲ့နယ်စပ်ချီဟွာဟွာပြည်နယ်ကဧရိယာတော်များများမှာအကြီးကျယ်မိုးခေါင်ရေရှားနေပြီးကျန်တဲ့နေရာတော်များများမှာလည်းအဆမတန်6တွေနေတယ်လို့ဖော်ပြထားပါတယ်ရှင်။အခုဆက်ပြီးတနင်္လာနေ့ညပဲနောက်ဆုံးရထားတဲ့ပြည်တွင်းသတင်းတွေနဲ့အတူသတင်းပတ်စဉ်အစီအစဉ်တွေကိုဆက်တိုက်နှာစင်နိုင်ကြပါပြီရှင်
။ကိုဗစ်တန်ယောဂကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေထိုင်ကြဖို့အမိန့်ထုတ်လိုက်တဲ့ရန်ကုန်မှာယောဂကူးစက်မှုထိန်းချုပ်ရေးအချိန်ရင်းဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါတယောဂကူးစက်မှုတွေနဲ့တည်ဆုံးမှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းအတွင်းနေထိုင်သူတွေအိမ်ပြန်မထွက်ကြဖို့အမိန့်ဒီကနေ့စတင်အသက်ဝင်လာချိန်မှာပဲယောဂထိန်းချုပ်ရေးအတွက်အရှင်မြင့်ဆောင်ရွက်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေပါတယ်။ယောဂကူးစက်မှုတွေနဲ့ထိတွေ့သူတွေကိုခြေရာခန္ဓာအပါအဝင်တိုးမြင့်ဆောင်ရွက်မယ့်အစီအစဉ်တွေကိုတော့ဗဟုကူးစက်ယောဂတိုက်ခိုက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါတယ်။
ဒီမှာတို့ရည်ရချက်ကတော့ပိုးထွေးတဲ့သူတွေကိုအများဆုံးရှာဖွေဖော်ထုတ်နိုင်မယ်။အဲ့ဒါမှသာသူနဲ့ထိတွေ့တဲ့သူတွေ contact တွေကိုရှာနိုင်မယ်။ရှာနိုင်မှသာရောဂါကူးစက်မှုကိုကျမတို့အများဆုံးထိန်းချုပ်နိုင်မှာဖြစ်တယ်။အခုလက်ရှိမှာပိုးထွေးတဲ့လူနာဆိုတာကရေခဲတုံးကြီးရဲ့ရေပေါ်ပေါ်နေတဲ့အပိုင်းတော့ပဲရှိပါတယ်။တကယ်ကြမ်းအောက်ခြေမှာမြုပ်နေတာ90ရာခိုင်နှုန်းလောက်ရှိပါတယ်။ဒီ90ရာခိုင်နှုန်းသောတည်သူလူထုထဲမှာဖြစ်နေတဲ့ပိုးထွေးလူနာတွေကိုကျမတို့အများဆုံးရှာဖွေပြီးတော့သူတို့ကိုသိကြထားရှိမယ်သူတို့နဲ့ contact တွေကိုသိချလိုက်နိုင်မယ်ဆိုရင်တော့ယောဂါဆိုရင်အမြန်ဆုံးထိန်းချုပ်နိုင်မှာပ
ါအခုလက်ရှိယောဂါပိုးကူးစက်ခံရသူတွေထဲမှာအတီးပြူလူနာနဲ့ထိတွေ့မှုရှိသူတရာမှာ18ဦးလောက်ကပိုးရှိနေတာကိုတွေ့ရပြီးယောဂါတန်တရားကြောင့်ဆေးရုံလာပြသူတွေထဲစောင့်ကြည့်ခံရသူတွေမှာပိုးရတာကတော့12ရာခိုင်နှုန်းလောက်ရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်အဲ့ဒါကြောင့်အတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့သူတွေအပါအဝင်စောင့်ကြည့်လူနာတွေကိုအဓိကဦးစားပေးပြီးရှာဖွေနေတယ်လို့လည်းပြောပါတယ်ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လယ်ပိုင်းအထိထုတ်ပြန်ချက်အရပိုးရိပ်လူနာ 9,800 ကျော်နဲ့တည်ဆုံးသူကတော့68ဦးရှိနေပါတယ်။ယောဂပျောက်ကင်းလို့ဆေးရုံဆင်ခွင့်ရသူကတော့ 1,100 ကျော်အထိရှိထားပြီးဖြစ်ပါတယ်။ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့အချက်တွေကိုလူတိုင်းနိုင်နိုင်ရမှာဖြစ်ပြီးတော့အဲ့ဒီထဲမှာယောဂပူကင်းစင်သွားလို့ဆေးရုံဆင်ခွင့်ရသူတွေလည်းပါဝင်တဲ့အကြောင်းကိုပါမောက္ခဒေါက်တာရီမရာကမြန်မာနိုင်ငံဆရာဝန်အသင်းကပြုလုပ်တဲ့ကိုဗစ်နဲ့ပတ်သက်တဲ့အွန်လိုင်းဆွေးနွေးပွဲမှာပြောပါတယ်။
ပါဝင်မှုကတော့လူတိုင်းလူနေရမှာပဲဒီဒီနှကောင်းမှာဒီဒီမျက်နှာပေါင်းဝတ်တာရဲ့လက်ဆေးတာရဲ့လူကြားရဲ့မသွားတာရဲ့ခြောက်တိကွာတာရဲ့လူတိုင်းလူတိုင်းကအခုဒီပြဿနာကြီးမပြီးမချင်းကယူနေရမှာပဲတောင်းဆော့လို့မရပါဘူ
းယောဂပိုးတွေလူနာတိုးလာတဲ့ရန်ကုန်တိုင်းမှာယာယီကုသရေးစီယုံတွေတိုးချဲ့နေပြီးအဲ့ဒီနေရာတွေမှာလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်သူတွေနဲ့အသွားလာကန့်သတ်ခံရသူတွေကိုထားမဲ့ quarantine center တွေမှာလှုပ်အားပေးမဲ့စေတနာဝန်ထမ်းလူအပ်ချက်ကတော့တော်တော်များများရှိနေပါတယ်အခုလက်ရှိအချိန်မှာယောဂပျောက်ကင်းလို့ဆေးရုံဆင်ခွင့်ရသူထက်ယောဂတရားသူပိုရိလူနာတဲ့အရေးတော့ကပိုများနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။အခုလက်ရှိမှာတောက်ကြံနေရဒေတာရဆိုရင်တော့ ICU ထဲမှာကျွန်တော်တို့အယောက်30ရှိပါတယ်။အောက်ဆီဂျင်လက်ရှိပေးနေတာ31ယောက်ရှိပါတယ်။သို့တော့ ICU ထဲမှာရှိတဲ့30မှာဆိုလို့ရှိရင်ပြန်ကောင်းပြီးတော့နော်ပြန်ရောက်အောင်အပြင်ပြန်ရောက်လာတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မဖြစ်သူတွေကိုပြောချင်တာတော့ဘယ်ယာမှကံကိုယုံပြီးစုပုံရင်းလို့မရပါဘူး။ကိုဟာယောဂဖြစ်လို့ရှိရင်စာမန်လက္ခဏာပဲဖြစ်မယ်။တိတ်မဆိုးဘူး။ယောဂလက္ခဏာလည်းပေါ်ချင်မှပေါ်မယ်။အဲ့လိုမျိုးကိုဗစ်နဲ့စာချုပ်ချုပ်ထားတာမဟုတ်ပါဘူး။စာမန်လူကောင်းတွေမှာလည်းပဲယောဂအခုလက္ခဏာတိတ်မဆိုးဘူးမယ်လို့ဂျပန်တွင်းမှာပဲအောက်ဆီဂျင် situation တွေကျပြီးတော့စိုးစိုးဝါးဖြစ်သွားတာတွေလည်းရှိတတ်ပါတယ်။ပြောမယ်ဆိုဒီမှာနိုင်ငံသူမြန်မာနိုင်ငံသားအားလုံးဟာကိုယ်ပိုင်အသိစိတ်တည်းရှိရှိနဲ့စီကံတွေကိုလိုက်နာကြမှာသာခုလက်ရှိဖြစ်ပွားနေတဲ့ယောဂကုသဖြစ်ပွားမှုများပြားနေတဲ့အခြေအနေကြီးပြီးတော့ကြောင်းပြန်လှန်နိုင်မှာဖြစ်ပါတယ်ယောဂဖြစ်ပွားမှုထိန်းချုပ်နိုင်မှာဖြစ်ပါတယ်
ပြည်ရင်းကူးစက်နှုန်းအစမတန်တက်နေတဲ့ကာယယောဂကူးစက်ပြန့်ပွားမှုကိုအမြန်ဆုံးလျှော့ချနိုင်မှုအတွက်ဆိုအထူးရောက်ဆုံးနည်းလမ်းကတော့ကိုယ့်ရဲ့နေအိမ်တွင်းမှာသာနေထိုင်တဲ့အစီအစဉ်ဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။နေအိမ်အပြင်ကိုမဖြစ်မနေထွက်ရတော့မယ်ဆိုရင်လည်းပါဇက်နဲ့နှာခေါင်းစည်းမတ်တို့ကိုတိကျတက်ဆင်မှုကိုလည်းသတိပေးထားပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ရန်ကုန်တိုင်းဒေသစစ်ရုံလုံယုံနေမှာကိုဗစ်ရောဂါကူးစက်သူ100ကျော်တွေ့ရှိခဲ့ပြီးတဲ့နောက်လုပ်ငန်းတွေကိုကြာတာပတိနေ့ကစပြီးသတင်းနှစ်ပတ်ကြာယာယီပိတ်ဖို့အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရရန်ကုန်တိုင်းအတွင်းကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်အပြင်မထွက်ရအမင်းကိုထုတ်လိုက်တယ်လို့စစ်မှုဆောင်တွေကလုပ်ငန်းတွေကိုလည်းယာယီပိတ်ဖို့စီစဉ်နေရပါ။စမှုလမှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံလုံသမားသမဂ္ဂများအဖွဲ့ချုပ်ကဦးသက်နှင်းအောင်ကတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့ကတုန်းကကြေညာချက်ဟာလိုအပ်ချက်အရဆုံးဖြတ်ခဲ့ရလို့ယူဆကြောင်းပြောပါတယ်။
အတီးပြူလာကတော့ကျွန်တော်တို့တရားစော်သွားပါပြီ။ဖိုင်တင်းဝင်နေတဲ့အလုံသမားဆိုလို့ရှိရင်တော့ထောင်ထဲရှိပြီးတော့ရှိရတာကိုတွေ့ရတယ်။ညာဒါဆက်ရုံလုံယုံလုံသမားတွေပဲပေါ့နော်။ဘူးလုံးရုပ်ပိတ်ဖို့လို့ဆုံးဖြတ်ချက်ချလိုက်တာကတော့ရန်ကုန်တိုင်းကိုဖယ်တင်ဖို့အတွက်စဉ်းစားလိုက်တယ်လို့မြင်ပါတယ်။
ကယောဂါကြောင့်လုပ်ငန်းတွေရုတ်တရက်ရန်နာထားရမယ့်အတွက်အလုပ်သမားတွေအတွက်ဝင်ဝင်နဲ့စောင်းနေရေးအခက်အခဲကြုံရမှာကိုလည်းအလုပ်သမားအရေးလှုပ်ရှားသူတွေကစိုးရိမ်နေပါတယ်။အရေးပေါ်အခြေအနေကြောင့်လုပ်ငန်းတွေရန်နာထားရတဲ့အချိန်မှာအလုပ်သမားတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ပါစဉ်းစားဖို့လိုမယ်လို့လည်းဦးသက်နှင်းအောင်ကပြောပါတယ်။
ဒီတောင်စုဝင်ကြီးရဲ့ဒီကျွန်တော်တို့ဖိုက်တဲ့ကိုတက်တယ်ကြောချမှုရဆိုလို့ရှိရင်တော့ဒီဟို24ရက်နေ့မတိုင်ခင်တော့ထုတ်ပြန်ရဲ့ထုတ်ပြန်မှုလို့အတွက်အော်တောင်းရနေတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့တော့ဒီအနေဆုံးလောက်ခလားသာအပြည့်ပေးမှုလို့တော့ကျွန်တော်တို့အနေနဲ့ကတော့တိုက်တွန်းထားပါတယ်ခင်ဗျာ
။ရန်ကုန်တိုင်းအတွင်းကစစ်မှုဆောင်တွေယာယီပိတ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးမေးမြန်းဖို့အလုပ်သမားဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အစိုးရကတော့စစ်ရုံအလုပ်ရုံတွေယာယီရပ်ဆိုင်မဲ့စက်တင်ဘာ24ရက်မတိုင်ခင်အလုပ်သမားတွေလောက်ခလက်စာခန်းဆောင်ဝယ်အတွက်အသေးစိတ်ထုတ်ပြန်ပေးမယ်လို့အလုပ်သမားသမဂ္ဂတွေကိုအသိပေးထားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM ပြောခွင့်ရဒေါ်ဖြိုးစန္ဒာဆိုက VOA ကိုပြောပါတယ
်။ဟုတ်တယ်24ရက်နေ့မတိုင်ခင်ကို CMB လုပ်ငန်းကဏ္ဍထဲမှာဘယ်လိုလုပ်ငန်းတွေပါတယ်ဆိုတဲ့ဟာကိုအသေးစိတ်ထုတ်ပြန်မယ်။ပြီးတဲ့အခါကျရင်လောကခဟိုဘယ်ကနေပြေးမယ်ဆိုတဲ့ဟာပေါ့နော်။အဲ့တော့ထုတ်ပြန်မှုရှိပါတယ်။အဲ့တိုင်းပဲဒီအလုံသမားဝန်ကြီးဌာနတာဝန်ရှိသူတွေကကျမတို့ကိုပြောထားပါတယ်။အဲ့တော့24ရက်နေ့မတိုင်ခင်အထိကိုကျမတို့ဆောင်ပေးပါလို့ပြောပါတယ်။
ကယောဂါကြုံနေရချိန်မှာလုပ်ငန်းတွေကိုယာယီရဆိုင်ဖို့အဓိကအလုပ်သမားအဖွဲ့၃ဘွဲကမကြသေးခင်တုန်းကအွန်လိုင်းဆွေးနွေးပွဲမှာအစိုးရနဲ့အလုပ်ရှင်တွေကိုတိုက်တွန်းခဲ့ရပါအလုပ်သမားအရေးလှုပ်ရှားမှုအဖွဲ့အစည်းတွေကတော့အလုပ်သမားတွေလူမှုဖွလုံရေးအတွက်အစိုးရကရေးရှိအစီအစဉ်တွေကိုစဉ်းစားဖို့လုံနေပြီလို့လည်းသတိပေးနေကြပါတယ်လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ကယောဂါကာလထိခိုက်သွားတဲ့မြန်မာထိပ်ချုပ်လူသား၉သိန်းကိုအရေးပေါ်ရမုံငွေယူရို၅သန်းမြန်မာကျောင်းဝင်နဲ့ဆိုရင်9.6ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရိုငွေ5သန်းကိုထပ်ပေးဖို့လည်းကတိပြုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပေးပို့ထားတာပါ။
လက်နက်ကင်ပဏီပခတ်တွင်တဲ့ကိုဗစ်ကယောဂါပဲကြုံနေရတဲ့ရခိုင်ပြည်နယ်မှာကျင်းပဖို့တလကျော်လောက်သာကြံတော့တဲ့ရွေးကောက်ပွဲလာလာပေါ်ဆွေးနွေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်သက်နိုင်ပါမြန်မာနိုင်ငံမှာကိုဗစ်ကရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေလည်းဆက်လက်ဖြစ်ပေါ်နေတာကြောင့်ရေကောက်ပွေးတွေကျင်းပနိုင်မဲ့ရှင်နေပေါ်စိုးရိမ်နေကြပါတယ်။လုံခြုံရေးနဲ့ကျန်းမာရေးဆိုင်ရာစင်ခေါ်မှုတွေကြောင့်နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရေကောက်ပွေးမှာမေယုံတွေအလုံးကိုစောင့်ကြည့်ကြေခတ်နိုင်မဲ့ရှင်နေမရှိဘူးလို့လည်းရခိုင်ပြည်နယ်ရေကောက်ပွေးလေးလာစောင့်ကြည့်ရေးဖွဲ့ဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ်။အဲ
ကျွန်တော်တို့ကတော့မေယုံဝင်အတွက်အပြည့်ကိုစောင့်ကြည့်ရှင်ပေးပေးလို့လည်းကျွန်တော်တို့မှာကဒီပန်နမ်ကိုဆ ਾਇ ရလဲအခက်ကြီးရှိတယ်အဲနောက်တစ်ခုကအခုဆိုရင်2000ကျော်ဆိုပေမဲ့လို့ကျွန်တော်ထင်တယ်လာမယ့်ရွေးကောက်ပွဲကမေယုံ2000ကျော်တော့မလုံနိုင်ဘူးပေါ့နော်ညနေ5-6ညနေလောက်ကဒီရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကျွန်တော်ကတော့ထင်တာပေါ့ကျွန်တော်ရေသုံးပေမုံရဆိုရင်အဲ့တော့ကျွန်တော်တို့ဘက်ကတော့ဒီမေယုံစောင့်ကြည့်တဲ့အချိန်မှာဟိုအကုန်လုံးကိုစောင့်ကြည့်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကတော့မေယုံ900ကိုတာဂက်ထားပြီးတော့စောင့်ကြည့်ပြီးဆိုပြီးတော့မှကျင်းပကြတာပေါ့
Rakhine Dinema, Pigre Natangsanga Yuka Wima, Mayum, Natangaya, the Segun Shikabi, Akutajimado, Ninga Tadui, Natangchawa, Niba Shimelule, Yuka Wita, when she do the Yobade, Longshoe, Tianane, Kayoga, Jone Yabemele, Rakhine Dinema, Mason Dashin, Mipe Nine Border, Jama Yun Yita Naga, Nunja Shene, Song Yue Tarelo, Rakhine Dine Yuka Wikom Shin, Okta, Dotting Langa, Yobade.
ဒီသမတ်ချက်ရှိတယ်เนาะသူနေရာတွေပါနေရာတွေကအကုန်လုံးလူကြီးနေတန်းကြီးအောင်လုပ်ပြီးတော့သမတ်ချက်ကရှိပြီးသားပဲအဲ့တော့ဒါဒီတောင်လူကြီးကဝေကောင်ရှင်ကနေပြီးတော့ဒီအဲဘယ်မျိုးနဲ့မှာတော့လုံးမယ်မလုပ်ဘူးဆိုတာတွေကကြတော့သူတို့ကျင်ညာမှာပေါ့เนาะဒါကတော့ဟိုအဆူကလာကုန်ပိုင်းလောက်မှာကျင်ညာနေမယ်လို့ချင်းတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရာဆုံးခွာနေရာသူတွေလည်းအများပြားရှိ
န်တဲ့နေမျိုးကိုအဓိကအာရုံစိုက်ဖို့ပြင်ဆင်ထားတယ်လို့ကိုခိုင်ကောင်းဆန်ကပြောပါတယ်
။အဥပမာပေါ့အဲလိုနေရာမျိုးဆိုအရင်ပွားနိုင်တဲ့ area လို့ဟိုကျွန်တော်အနေနဲ့သုံးသပ်မိတာပေါ့။ဘာကြောင့်လဲဆိုတော့အာဒီအဲကြတော့ဒီကျန်းခိုင်လေးကလေးရှိတယ်နောက်ကဲနေနေလေးဖြစ်တယ်ပေါ့လေ။အဲတော့ဒီနောက်တခါဒီခပြေတောက်ဖက်ပိုက်ပေါ့အဲ့လိုမျိုး area ဖြစ်တယ်။အဲ့လို area မျိုးတွေမှာဟိုအရင်ပေါ်နိုင်တယ်နောက်မောက်တော့လို area မျိုးဒါအရင်ပေါ်နိုင်တဲ့ area မျိုးပေါ့မောက်တော့ပူပြီးတော့ဟိုမြို့တွေစုတွေလည်းရှိတယ်တခြားဒီမြေပိတ်ပါခွင့်ရှိတဲ့နိုင်ငံသားတွေလည်းရှိတဲ့ area တွေ
ကျမ်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်ခံရသူ955ယောက်ရှိနေပြီရန်ကုန်တိုင်းဒေသကြီးပြီးရင်ဒုတိယအများဆုံးလေးဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
နေပြည်တော်ရွေးကောက်ပွဲတာဝန်ရှိသူတအုပ်နေမှာလက်ပစ်ပုံးနှလုံးရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဘသူလက်ချက်ဆိုတာစုံစမ်းစစ်ဆေးရင်းရဲ့အကြောင်းပြောပြပေးခြင်းပါတယ်ကျမမိခါပါနေပြည်တော်ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌနေမှာပြီးခဲ့တဲ့သတင်းပတ်ကုံမှာပဲလက်ပစ်ပုံးနှလုံးကိုတရက်ချားစီတွေ့ခဲ့ပြီးတဲ့နောက်မှာတော့ဘသူလက်ချက်ဆိုတာသိနိုင်မှုစုံစမ်းစစ်ဆေးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်တာပါနေပြည်တော်တက္ကိနသီရိမြို့နယ်ထန်းတပင်ကွက်တစ်ကဦးသိန်းထွေးနေမှာစနေနေ့ညနေပိုင်းကလက်ပစ်ပုံးတစ်လုံးတွေ့ရှိခဲ့ပြီးတဲ့နောက်လုံခြုံရေးကင်မရာမှတ်တမ်းတွေကနေတဆင့်ဆက်လက်ရှာဖွေစစ်ဆေးရမှာတော့နောက်တနေ့တနင်္ဂနွေနေ့မှာဘုံတစ်လုံးထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါရစေ
။ကျွန်တော်မလေးကနေ့လယ်2:30မှာထပ်တွေ့တာပါ။ထပ်တွေ့ရဆိုတော့အစ်စ်တော်မဟုတ်ပါဘူး။ယခင်တွေ့ရှိခဲ့တဲ့ဘုံကတစ်ချိန်တည်းတိုင်နဲ့ပြစ်သွားတဲ့ဟာပဲဖြစ်နိုင်တယ်။ဒီတတ်ထတာရှိတယ်။ ICCGသူတို့စီအင်ဒူဂင်သားတွေကိုကျွန်တော်တို့ဟောရဲတပ်ဖွဲ့အောင်ပြန်ဆစ်တယ်ပြောပါတယ်။ပြန်ဆစ်တဲ့အခါမှာအဲ့ဒီကိုတနည်းတွေးတဲ့ပါဝင်ပြင်ပေါ့9:48လောက်မှာည9:48လောက်မှာခံဝင်တဲ့ကကျွန်တော်အပင်တပင်ကိုမြည်ပြီးထောင်ထားတဲ့မတ်တရတကျစီတစ်ချောင်းပါ။ညာဝတ္ထုတစ်ခုနဲ့တိုက်မိပြီးတော့ညာထိမိပြီးတော့ကျွန်တော်ရဲကြတော့တာတွေ့ရတယ်။အဲ့လိုမျိုးတွေ့ရတဲ့ကျွန်မအဲ့ဒီနားလေးပါဝင်ပြင်ကိုရှာတဲ့အခါမှာပြည့်ရတဲ့ညာထဲမှာဘုံတလုံးဖတ်ပြီးတွေ့တယ်လို့ပြောပါတယ်။လက်ပြုံတလုံးဖတ်တွေ့တယ်။အဲ့ဒီလက်ပြုံကတော့ဟိုတနည်းအားတို့တဲ့လက်ပြပုံနဲ့အမျိုးအစားအတူတူပဲဖြစ်တာ
မပေါက်ကွဲသေးတဲ့လက်ပြပုံတွေနဲ့ပတ်သက်လို့အခုခါအာနာပိုင်တွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့လည်းတက်မတော်ပြောခွင့်ရမကျုပ်စော်မင်းထွန်းကပြောဆိုသွားတာ
ပါအဲတောင်ကျန်းကိုင်းတောင်ရန်သူတို့တို့အသုံးပြုနေတဲ့အဖုံမျိုးစားပဲဖြစ်ပါတယ်အဲအတော့တော့ဟိုနီးပညာပိုင်ဆိုင်ရာနဲ့သူတို့ဒီနေရာခံနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ရနေဆက်လက်ဆောင်ရွက်နေရရှိပါတယ
်လက်ပြပုံတွေတွေ့ရှိခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ကာယကံရှင်ဖြစ်သူရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးသိန်းထွေးကိုဆက်သွယ်မေးမြန်းခဲ့ပြီးမှဖြေကြားခဲ့တာမရှိခဲ့ပါဘူးနေပြည်တော်ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အတွင်းမှဦးအောင်စိုးဝင်းကတော့ဒါနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ဒါတော့ဒီလိုသုံးသပ်နေကြတာကြတော့ဗျာလူ၂ယောက်တော့ဖြစ်မှာပေါ့နော်။ကားနဲ့လာသွားတာဟုတ်။ဟိုပထမတစ်လုံးကတော့အိမ်ခေါင်းမိုးကနေအတန်ကြားတယ်ဆိုတော့ဒါကတော့တတိထားမိတာပေါ့အရှိမဖြစ်နေဆိုတော့ဒီကတစ်လုံးကျတော့ဘေးတစ်လုံးကျတော့တတိမထားမိဘူးလေ
။ရှာဖွေတွေ့ရှိခဲ့တဲ့လက်ပစ်ဘုံးတွေကိုတော့မြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့စစ်မြေပြင်အင်ဂျင်နီယာတပ်ဖွဲ့ဝင်တွေတွားရောက်စစ်ဆေးပြီးပောက်ကွဲမှုမဖြစ်အောင်တင်စီခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ကျွန်တော်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေလက်ဆောင်ကဏ္ဍမှာတည်တချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကတင်ပို့တဲ့ပင်လယ်ဇာတွေကိုထိုင်းနိုင်ငံစမော့ဆောင်ခရန်ခရိုင်က၅ဈေးမှရောင်းချခွင့်တားမြစ်ဖို့ကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။စမော့ဆောင်ခရန်ခရိုင်ကမဲကလောင်၅ဈေးမှမြန်မာနိုင်ငံကတင်သွင်းတဲ့ပင်လယ်ထွက်ကုန်တွေကိုလာမဲ့ဗုဒ္ဓဘူးတွေကစပြီးရောင်းချခွင့်ယာယီပိတ်ထားဖို့ဒေသခံအာဏာပိုင်တွေကကြေညာလိုက်တာပါ။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေနဲ့တေဆုံးသူတွေပါတိုးလာနေခြင်းမှာပဲယောဂကူးစက်ပြန့်ပွားမဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကပင်လယ်ဇာတွေရောင်းချခွင့်ပိတ်ထားဖို့ပြီးခဲ့တဲ့သတင်းပတ်ထဲကပဲဆုံးဖြတ်ခဲ့တာဖြစ်ကြောင်းကိုလည်းမဲကလောင်ဈေးလုပ်ငန်းရှင်များအစည်းအရုံးဥက္ကဋ္ဌနိုင်စွန်ဖုံးစမုစုပကိုကပြောပါရယ်လက်တလောမြန်မာနိုင်ငံကရေရွက်ထွက်ကုန်တွေကိုတင်သွင်းရောင်းချနေတာတွေကိုတားမြစ်ထားဖို့နဲ့ကုန်ပစ္စည်းတည်ယူပို့ဆောင်ရမှာအသုံးပြုနေတဲ့ချင်းနှောင်းနဲ့အေးကန်းသုံးငါးထက်တက်တာတွေကိုလည်းဈေးအပြင်ဘက်ယူဆောင်တာမျိုးနှိုင်းရနာမျိုးတွေမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်မြန်မာနိုင်ငံမှာယောဂထိန်းချုပ်နိုင်တဲ့အခြေအနေအထိကန့်သတ်ထားမှာဖြစ်တယ်လို့လည်းဈေးတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံသားအများအပြားအလုလုကင်နေတဲ့မက်ကလောင်ဈေးမှာကန့်သတ်ချက်တွေထုတ်ပြန်ပြီးတဲ့နောက်အခြေအနေနဲ့ပတ်သက်လို့ရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ်
ကုန်ပစ္စည်းကားတွေကိုယာယီအကန့်အသတ်အပြင်ကိုဝင်ဝင်ပြရထားတယ်ဆိုတာတော့ကြားတယ်။အဲကျွန်တော်တို့အခုကာယောဂါလက်ရှိတဲ့အတောင်ဟိုပစ္စည်းတွေတည်ဆောင်လာတဲ့ကားတွေအားလုံးဟိုယာယီအခိုက်အတန့်အပြင်ဟိုကန့်တဲ့နေရနာထားတယ်ဆိုတာလက်တော့ကြောင့်သူကကြားလိုက်တယ်။ဟုတ်ကျွန်တော်ပြည်တွင်းမှာလည်းဒုတိယနိုင်ငံဖြစ်နေတော့ပစ္စည်းကရိယာမှာတော့၎င်းသူပုဂ္ဂိုလ်မှာ၎င်းကပန်းလာနိုင်တဲ့တကြောင်သူအဲ့တော့ဆန့်တိုက်တယ်လို့ဖြစ်မှာပါ။နိုင်ငံကုန်သွယ်ရေးကိုအထူးကိမ်းမယ်ဆိုတော့သူသိတယ်သူတို့ကလည်းဟိုယောဂအံလျော်ဆိုလို့ရောင်းတဲ့အဲ့ကအဲ့မှာငါးရီပဇွန်နီပေါ့ဗျာကျွန်တော်ဒီပင်နဲ့အစားတောက်ပြီးအလုံးမနဲ့အစိုးကြီးရောင်းတာသူက
ဒီဈေးကြီးအတွင်းမှာမြန်မာပြည်ကလာတဲ့ပင်လယ်ဇာတွေတာမကမြန်မာလူသမားတွေလည်းအများအပြားအလုပ်လုပ်ကြနေတာပါဒီအတွက်လှုပ်သားလျှော့ချတာတွေအလုပ်ကျုပ်တာတွေလည်းထပ်ပြီးကြုံရနိုင်တယ်ဆိုပြီးမြန်မာလူသမားရေးဆောင်ရွက်နေသူတွေကခံမှန်းနေကြပါတယ်ကိုဗစ်ကရောဂါကြောင့်တေဆုံးသူ59ယောက်နဲ့ကူးစက်သူ3500ကျော်ရှိခဲ့တဲ့ထိုင်းနိုင်ငံမှာယောဂကူးစက်မှုတွေရော့ကျလာတာနဲ့အမျှကန့်သက်ချက်တွေပြန်လည်ချော့ပေါက်ပေးနေခြင်းမှာပဲအိန္ဒိနာချင်းမြန်မာနိုင်ငံမှာတကြော့ပြန်ကူးစက်မှုတွေပေါ်ပေါက်လာရကနေကန့်သက်ချက်တွေပြန်လည်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံနဲ့နယ်စပ်ဒေသတွေမှာလည်းထိုင်းရနာပိုင်တွေကလုံခြုံရေးတွေတိုးမြင့်ချထားသလိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူတွေကိုလည်းဖမ်းဆီးအရေးယူနေတာဖြစ်ပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
မြန်မာနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်ဖို့အတွက်မျိုးသမီးတွေပုံမပါဝင်ခွင့်နဲ့တမယိုးကျနီးလန့်တွေကနေဖောက်ထွက်ဖို့လိုအပ်နေပြီလို့မျိုးသမီးရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်တဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့မှာမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဥဆောင်ပြီးငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးစကားဝိုင်းကိုအွန်လိုင်းကနေကျင်းပရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မှုရရှိနိုင်မဲ့နီးလန့်တွေကိုထည့်သွင်းဆွေးနွေးခဲ့တာပါ2018ခုနှစ်မှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးကကြားမဒန်းတူညီမရေးမူဝါဒချမှတ်ဖို့နဲ့ကဏ္ဍအသီးသီးမှာအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးကိုအားပေးဖို့သဘောတူထားပေမဲ့လက်တွေ့မှာအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်နေကြောင်းထောက်ပြဆွေးနွေးကြပါတယ် ငင်းကြဲဖြစ်စဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပုံမပါဝင်ဖို့ဆိုရင်သက်ဆိုင်ရာအစုအဖွဲ့တွေကတမယူးကြအတိုင်းဆောင်ရွက်လို့မရနိုင်ကြောင်းကို KNU ကင်းအမျိုးသားအစည်းအရုံးရဲ့နိုင်ငံရေးအကြံပေးဖြစ်သူနော်မေဦးကအခုလိုပြောဆိုပါတယ
်။တမယူးကြတွေးခေါ်ထုံနှင်းစင်လာတွေအတိုင်းတည်ဆောက်ထားတဲ့အဖွဲ့အစည်းမှာချက်ချင်းဆို300နိုင်တော့ကျွန်တော်တို့ဘယ်လိုထင်လဲ။အဖွဲ့အစည်းကိုရိုက်ချိုးပြီးတော့တခါလဲဖြတ်စည်းပြီးတော့ကျွန်တော်တို့လုပ်ဖို့ဆိုရင်လက်တွေ့ရလည်းမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့စဉ်းစားရတယ်တမျိုးစဉ်းစားရအောင်အင်္ဂလိပ်ဆိုကျွန်တော်တို့ creative ပေါ့နော်နည်းနည်းထွင်ပြီးတော့တီထွင်ကြံဆိုက်ပြီးတော့ကျွန်တော်တို့စဉ်းစားရအောင်မယ်အဓိကကကျွန်တော်တို့တကယ်တည်းအနှစ်တန်းရှိရှိတိုးနိုင်ဖို့အတွက်ပဲဖြစ်တယ်
27ရာစုပင်လုံအပါအဝင်ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဘိုကွန်ပြည်ဝင်မီဆူးပွင့်ကနိုင်ငံရေးခေါင်းဆောင်တွေအနေနဲ့သဘောတူညီချက်တွေကိုအကောင်အထည်ဖော်ဖို့လိုကြောင်းလဲဆွေးနွေးပါတယ်။အဲ
သဘောတူညီချက်တော့ရှိတာဒီသဘောတူညီချက်ကတက်တက်ပဲဆိုတာမျိုးမဟုတ်ပဲနဲ့ဒါတွေကအခုတည်းကစပြီးပြင်ဆင်ရမယ်ဆိုတဲ့နားလည်မှုပေါ့နော်။ဒီလိုပြင်ဆင်ထားခြင်းအားဖြင့်အနာဂတ်မှာမျိုးသမီးတွေပြစ်ဆုတ်ပါမှာလက်တွေ့မျိုးသမီးတွေပါဝင်လာနိုင်တဲ့လမ်းကြောင်းတွေပို့ပွင့်လာပြီးတော့မှအဲဒီမတူညီတဲ့အမြင်တွေနဲ့မတူညီတဲ့အတွေ့အကြုံတွေမတူညီတဲ့ခံစားမှုတွေအဲ့ဒါတွေအားလုံးပေါင်းစုံပြီးတော့မှကျမတို့ဆက်သွားမယ်ဒီအနာဂတ် Federal Democratic Federal ပြည်ထောင်စုအတွက်ဟိုအလားအလာကောင်းတွေဖော်ဆောင်မယ်ဆိုတဲ့အဆင့်ထိကိုနားလည်နိုင်တဲ့စိတ်နှလုံးကျမတို့နိုင်ငံရေးကောင်းဆောင်တွေမှာအများကြီးရှိဖို့လိုနေသေးတယ်လို့ပဲကျမအနေနဲ့ပြောချင်တယ်
မြို့မီများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဥဆောင်အဖွဲ့ဝင်မော်ဖရေးမြာကတော့အစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တက်မရော်ကနိုင်ငံတကာစံနှုန်းနဲ့အညီပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလည်းအခုလိုတိုက်တွန်းပါတယ်
အစိုးရအဖြစ် EAO ဘောနောတမ်ဒော်တွေကဒီကုလသမဂ္ဂအလို့ချေကောင်စီဆုတ်ဖြတ်ချက်မှဒီနောက်ပြီးတော့မှဒီနိုင်ငံတကာစစ်ချေစညုနဲ့ညီတဲ့ဟာမျိုးတွေကိုလည်းသူတို့ရဲ့မှုထဲမှာထားဖို့တောက်ဖို့အပြည့်ရှိတယ်ပေါ့အဲ့ဒါတွေပြည်ပြပြောင်းလဲဖို့လိုတယ
်ဒါအပြင်အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံတဲ့ဥပဒေနဲ့ဒလိထုံးစံတွေကိုလည်းပြုပြင်ဖို့လိုအပ်တယ်လို့တောင်းဆိုထားပါတယ်အရင်နှစ်တွေကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ကိုချစ်တဲ့ပွဲတွေဟောပြောပွဲတွေနဲ့ကျင်းပလေးရှိခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ COVID-19 ကာယောဂါကြောင့် online ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်။ကုလသမဂ္ဂကစက်တင်ဘာလ22ရက်နေ့ကိုအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အဖြစ်1982ခုနှစ်မှာစတင်သတ်မှတ်ကျင်းပခဲ့တာဖြစ်ပြီးအထွေထွေညီလာခံကငြိမ်းချမ်းရေးတိုးတက်ဖြစ်ထွန်းစေရေးအတွက်ဒီနှစ်မှာအကြမ်းမဖက်ဖို့နဲ့တိုက်ပွဲတွေကိုရပ်ဆိုင်းဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒီနှစ်မှာတော့ကုလသမဂ္ဂကစစ်ပွဲတွေတိုက်ခိုက်နေမဲ့အစား COVID-19 ကာယောဂါကိုအလေးထားတိုက်ဖြတ်ဖို့စော်ဩထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဘူပိုင်းမောင်တိုင်းတို့နောက်ဆက်သွဲအဖြစ်မြန်မာနိုင်ငံနေရာတော်တော်များများမှာမိုးတဲထာရေးကြီးမှုတွေကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးထိခိုက်ပျက်စီးမှုတွေလည်းကြုံခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနုံပါ။မြန်မာနိုင်ငံမှာတရက်ပိုင်းအတွင်မိုးများပြီးရေကြီးမြေပြိုမှုတွေကြောင့်လူသေဆုံးမှုတွေနဲ့ထိခိုက်ပျက်စီးမှုတွေကြုံနေရတယ်လို့နောက်ထပ်လည်းမိုးကြီးနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေခန့်မှန်းနေကြပါတယ်။မောများရေကြီးမှုတွေကြုံခဲ့ရတဲ့မြန်မာနိုင်ငံတောင်ပိုင်းမွန်ပြည်နယ်ကျိတ်ထုံမြို့နယ်စစ်တောင်ကျေးရွာမှာတော့ကာယောတအနီကနေအိမ်တလုံးရေထဲမျောပါရကလူသုံးဦးရေနစ်တေဆုံးခဲ့ကြောင်းမွန်ပြည်နယ်ဘဲအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကပြည်နယ်ဦးစီးမှုဦးတောင်းချွေကပြောပါရစေ။
အဲဒီပြင်ကတော့တို့မိသားစုသူ့ရဲ့ခင်မုန်းဖြစ်သူကတော့ဒီနေရာမှာရှိတယ်မိသားစုကတော့အိတ်နေတာပေါ့ဗျာ။အလေးငယ်နှစ်ယောက်ပေါ့။နာသားရွယ်တယောက်ဒီတော့နည်းနည်းရတရားနဲ့သူကပြီးခင်ပါတော့အဲအဲတို့၃ရောက်ပါတော့ပါသွားတာပေါ့နော်ရေနဲ့မျောပါသွားကလေးနည်းအောင်တော့
မွန်ပြည်နယ်တံပြူဆက်မြို့နယ်ကန်ဆက်ဆဲကန်းချင်းမှာလည်းလေပြင်းတိုက်ခိုက်မှုကြောင့်တစ်ပင်ပြိုလဲပြီးလူတဦးသေဆုံးခဲ့တယ်လို့ပြည်နယ်အတွင်းအင်ချေတရားလောက်ရေးပေးတိခဲ့တယ်လို့လည်းဦးတောင်းချွေကပြောပါတယ်ပြေးခဲ့တဲ့စနေနေ့မှာတော့ကလည်းတနင်္လာနေ့တိုင်းကျွန်းစုမြို့နယ်မှာလေပြင်းတိုက်ခိုက်မှုကြောင့်အင်ချေတရားလောက်ထိခိုက်ပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါတယ်အပူပိုင်းမောင်တိုင်းတို့ဟာကောင်းတွင်ပိုင်းရောက်ပြီးအရှင်ရော့သွားပေမဲ့ပင်ကလပင်လဲအော်အနောက်မြောက်ပိုင်းမှာလေပြင်းအားနည်းရဲဝန်းတစ်ခုဖြစ်ပေါ်နေတယ်လို့မိုးလေဝါဒနဲ့ဆလဘေတာညွှန်ကြားရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီတစ်ပတ်ထဲမှာပဲရခိုင်ကမ်းရိုးတန်းတလျှောက်မိုးကြီးရေကြီးတဲ့အန္တရာယ်ကြုံတွေ့နိုင်တယ်လို့လည်းမိုးလေဝါဒနဲ့ဆလဘေတာညွှန်ကြားရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်
။အချက်တဲ့ကာလဖြစ်တယ်ဒီ18ရက်19ရက်20ရက်ပေါ့လေအဲကာလာဒီမှာတော့ဒီမှာနိုင်ငံတောင်ပိုင်းဒေသတွေရောမြောက်ကျွန်းပေါ်ဒေသတွေရောရာသီဥတုဆိုးခဲ့တာရှိတာပေါ့ ဟုတ်တော့အဲဒီကဒီသွားပြီးသွားပြီးဆိုတာကသွားပြောတဲ့ဒီပုံတိုင်းတို့ရဲ့အဲဒီဒီပေါ်အရှိန်ရောက်ဒီတခါဒီဒီဝိုင်းလိုင်းရနေတဲ့စင်ပေါ့လေဒီပြောတာပြနေလို့ရောက်တာတဲ့အခါကျတော့သွားပြောတဲ့ရှင်းရောင်းရောင်းပြောအပြန်ပြူတာပေါ့နော်ဟိုဒီရောင်းနေချင်းနေမြဖြားခံတဲ့ဒီဝိုင်းနိုင်ငံမြောက်ပိုင်းဒေသတွေမှာအခု
ပြန်ပိုင်းမှာဒါမဲ့ရမရတော့မြေရောက်တော့နော်ဒါမဲ့အခုဒီတပတ်အတွင်းမှာပဲမိုးပြန်များနိုင်ပြီးတော့အေရီယာတွေရောချင်းတွေရောမြေရေပြန်တက်နိုင်မယ်နေသားရှိတယ်ပေါ့နော်မြန်မာနိုင်ငံအနှံ့ပြေးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်တစ်ခုမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု2000တုံးထောင်ကျော်လူရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလဲ
ဗန်အန်ဒီယန်ဆိုင်ယာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မအကနှုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်ဗီအိုအေမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မဆင်းမြန်မာမှာတဘာဝပတ်ဝန်းကျင်ထိခိုက်အောင်လူသားတွေလုံနေတာရက်တန်းကရက်ချိန်တက်ပြီလို့သတိပေးလိုက်တဲ့အစီရင်ခံစာအကြောင်းပြောပြပါမယ် လူသားတွေရဲ့လောရကြောင့်နှစ်ပေါင်း90နီးပါးအတွင်းကမ္ဘာပေါ်ကသဘာဝတောရန်တိရစ္ဆာန်3ပုံ2ပုံပြောက်ွယ်သွားပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ကာကွယ်နေတဲ့ Worldwide Fund for Nature အတူက WWF အဖွဲ့က2020ခုနှစ် Living Planet အစီရင်ခံစာထုတ်ပြန်ဖော်ပြလိုက်ပါတယ်ကြော်ရွှေရှိတဲ့တိရစ္ဆာန်မျိုးစိတ်ပေါင်း4400နီးပါးရဲ့ အကောင်ရေ2000တထောင်လောက်ကိုမှတ်သားချေရခံခဲ့ပြီးတော့ကမ္ဘာတဝန်းက25ယောက်ပါဝင်ရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်။ကမ္ဘာကြီးရဲ့အခြေအနေကိုစမ်းစစ်တဲ့အစီရင်ခံစာအရခေဟဆနစ်ကြီးထိခိုက်ပျက်စီးနေတယ်လို့လူသားတွေအနေနဲ့ COVID-19လို့ကပ်ရောဂါတွေကြောက်ရွံ့တဲ့အန္တရာယ်ရှိနေပြီဆိုတာကိုမေးမောင်းထိုးပြလိုက်ပါတယ်။ကမ္ဘာတဝန်းမှာကပ်ရောဂါဖြစ်ပွားနေတယ်၊လွန်ကဲဖောက်ပြန်တဲ့ရာသီဥတုအခြေအနေတွေကိုရင်ဆိုင်နေကြရတယ်၊ရေခဲတောင်ကြီးတွေအရေးပြောနေတယ် တော်မီလောင်ကျွမ်းမှုတွေဖြစ်နေတယ်ဆိုတာကိုထောက်ပြပြီးတော့ဒီအခြေအနေတွေကိုရပ်တန်းကရပ်အောင်လုပ်ဖို့လိုအပ်နေပြီလို့တိုက်တွန်းထားပါတယ်။လူသားတွေနဲ့သဘာဝကြားဆက်ဆံရေးဟာပြတ်ပြားနေတာကြောင့်1893ပြည်စင်သင့်ပြီလို့ပြောထားပါတယ်။လေယာဉ်စိုက်ပျိုးရေး၊မြို့ပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေနဲ့တော်ရိုင်းတိရစ္ဆာန်တွေကိုရောင်းဝယ်တပ်ဖြတ်နေတာတွေကြောင့် 1968ရာခိုင်နှုန်းကြာဆင်းသွားခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အခုလိုမျိုးပြောက်ွယ်ကုန်လို့တော်ရိုင်းတိရစ္ဆာန်အရေးအတွက်နေသွားရုံမဟုတ်ဘဲလူသားတွေရဲ့ကျန်းမာရေးအတွက်ပါတက်ရောက်မှုတွေရှိလာတယ်လို့ WWF အဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်မာကိုလမ်ဘာတီနီကပြောပါတယ်။ထိတ်လန့်စရာကောင်းတဲ့အခြေအနေသုံးချက်ကိုသူကထောက်ပြပါတယ်။
It is bad in three ways. First of all because
မကောင်းတဲ့အကြောင်း၃ခုရှိပါတယ်။ပထမတစ်ခုက2900တောင်မရှိတဲ့အချိန်တွင်မှာသဘာဝတောရန်တိရစ္ဆာန်၃ပုံ၂ပုံတိတိတသာထိုးကျသွားပါတယ်။မျိုးစေ့အများပြားက2ပေါင်းတန်းတဲ့ TV ကျွန်တော်တို့ကမ္ဘာမြေပေါ်မှာရှင်သန်နေခဲ့ကြတာမို့ရှင်ပြောရရင်မျက်စိတမိတ်အတွင်ကွယ်ပြောက်ကုန်တာပါ။ဒုတိယဆိုရင်စရာအချက်ကအနှုတ်သဘောဆောင်တဲ့ဖက်သွားနေလို့ပါ။နှစ်နှစ်ဆယ်ကျော်အတွင်းအခုလိုအရှိန်မြန် ာဂိုင်းနှုန်းနီးပါးဖြစ်နေပါပြီ။အတိအကျဆိုရင်66ရာဂိုင်းနှုန်းပါ။တတိယဆိုရင်ဇာအချက်ကတော့တဘာဝသက်ရှိအမြောက်အများဆုံးရှုံးကုန်တာကြောင့်လူပတ်ဝန်းကျင်အတွက်သိအရေးပါတဲ့သူတို့ရဲ့လုံဆောင်မှုတွေပါဆုံးရှုံးသွားတယ်ဆိုတော့ကျွန်တော်တို့စပြီးနားလေသဘောပေါက်လာလို့ဖြစ်ပါတယ်။ကျွန်တော်မျက်နှာတွေတဘာဝတော်ရင်ကြီးကိုထင်းထင်းကောက်ွယ်ဖို့တောင်းဝန်ရှိခဲ့ဆိုတဲ့ကိစ္စတစ်ခုတည်းမဟုတ်တော့ပါဘူး။ကိုယ်တိုင်ရှင်တန်ရေးအတွက်ပါမေးခွန်းထုတ်ဆရာတွေဖြစ်လာပါပြီ။သူတို့တေကြည်ဆုံးရှုံးကုန်တာရဲ့တယောက်မှုကကျွန်တော်တို့ဘဝတွေပေါ်မှာလည်းအများကြီးလာရိုက်ခတ်တယ်ဆိုတာစပြီးမြင်လာနေရပါပြီ။ကျန်းမာရေးအရာဥပမာကတော့အခုဖြစ်နေတဲ့ကိုဗစ်ပြဿနာပါ။တခြားစီးပွားရေးဆိုင်ရာထိခိုက်မှုတွေလည်းအများကြီးရှိပါသေးတယ်
။တရိတ်ဆန်ကနေလူကိုယောဂါကူရတဲ့အဓိကအကြောင်းရင်းကကမ္ဘာသစ်တော်တွေမြင်းမြန်ဆန်ဆန်ပြုံးတိမှုကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါရတယ်။လူတွေရဲ့လောရက်ကြောင့်ကမ္ဘာမြေကြီးရဲ့ကုန်းမြေ၄ပုံ၃ပုံနဲ့ပင်လယ်သမုဒ္ဒရာ40ရာခိုင်နှုန်းအကြီးအကျယ်ထိခိုက်ပျက်စီးနေပါတယ်မြန်မာနိုင်ငံပါဝင်တဲ့အာရှပစိဖိတ်ဒေသမှာလည်းတော်ရိုင်းတိရစ္ဆာန်မျိုးစိတ် 1980 ခုနှစ်ထဲကတဖြည်းဖြည်းကျဆင်းနေတယ်လို့အစီရင်ခံစာကဖော်ပြပါတယ်တွားတွားနဲ့ကုန်းနေရည်နေတဲ့တဝါမျိုးစိတ်အနည်းငယ်ကတော့2010ခုနှစ်ထဲကပြန်လည်များလာတာတွေ့ရပေမဲ့တခြားမျိုးစိတ်တွေကပြန်မြ45ရာခိုင်နှုန်းလောက်ကျဆင်းနေပါတယ်အခုလိုမျိုးကျဆင်းရတဲ့အဓိကအကြောင်းတစ်ခုကတော့လူဦးရေများလာတာကြောင့်ဖြစ်ပါတယ် ကဘာကြီးမှာတဘာဝပတ်ဝန်းကျင်တဲ့လူသားတို့အတူရှင်တွဲနေထိုင်နိုင်ဖို့ထိမ့်သိမ်းရမယ့်တာဝန်လူတိုင်းမှာရှိတယ်လို့ WWF ညွှန်ကြားရေးမှူးချုပ်ကပြောပါတယ်
So it is very serious and that's what needs to change
စစ်ကူလင်းနေတော်ဘူးလို့သူတို့အချိန်နေပြောင်းသွားအောင်လုပ်ဖို့လိုပါတယ်တဘာဝတွေဆုံရှုံကုန်လို့မျိုးတွန်းကုန်လို့တော်ရန်တိရစ္ဆာန်တွေနည်းသွားလို့စိတ်မကောင်းဖြစ်နေမဲ့စားဒီအချိန်တွေကိုစိုးရင်ပြီးလက်တွေ့လှုပ်ရှားရှိတာလုပ်တင်ပါတယ်
လက်ရှိကမ္ဘာကြီးရဲ့တဘာဝအခြေအနေဟာစိုးရိမ်စရာဖြစ်ပေမဲ့ဒီအခြေအနေတွေပြောင်းလဲကောင်းမွန်လာအောင်လို့အခုအချိန်မှာပြင်ဆင်လို့ရသေးတာကြောင့်ကိုနေထိုင်စားတောက်တဲ့ပုံစံတွေပြောင်းပြီးတော့အချိန်မီပြင်ဆင်ကြဖို့အတွက်ကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ရှင်ကျွန်မဆွမ်းမြမပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်ကျမတင်ကြီးထိုက်ပါ။ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်။ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါ်သက်စုထင်းနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်
မကွေးတိုင်းဆလီမြို့မှာခြေဆိုင်တဲ့ဒါစီးပွားရေးလုပ်ငန်းရှင်ဒေါ်သက်စုထေဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါ်သက်စုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင်
โอเคရှင်သူတို့ကတော့အခုဒီစောက်လို့ရတာတော့မျိုးစုံပေါ့နော်ဟိုဟာပေါ့အနည်းပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USA ကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တင်နဲ့ထုတ်နေမှာမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
โอเคရှင်အရင်တော့ကတော့ manual ပေါ့เนาะအရင်တော့လက်မှုနဲ့ပဲတွားနေတာပေါ့เนาะတွားနေတဲ့အချိန်ဒီမှာတော့အခက်အခဲအများကြီးပေါ့เนาะကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့เนาะအများကြီးကိုမတွားနိုင်တာမျိုးတွေပေါ့เนาะဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာဒီအခက်အခဲအများကြီးရင်ဆိုင်ရတာရှိရပေါ့เนาะအဲ့ဒီကနေမှစစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရည်ရွယ်တာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်တယ်မကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးဆက်တွေပြောင်းလဲသွားတဲ့ခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလည်းစုကအခုUS နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတော့လည်းတိုးတက်နိုင်တယ်နောက်ပြီးတော့ခါကြတော့ဒီဝန်ထမ်းတွေရဲ့ဒီကျန်းမာရေးပဲအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်မယ်လို့ယူဆလုံးရှိပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအလတ်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီတွေပေါ့နော်နည်းပညာအကူအညီတို့အဲနောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစပစ္စည်းပေါ့နော်အဲ့လိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်ပြီးလို့ရှိရင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာတွေကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ရှိတယ် US ကလည်းကြာနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်ပြီးတော့ဒိမတ်ကလာတာတွေရှိတယ်နယ်သာလန်ကလာတာတွေရှိတယ်ပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုမတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင်
တောင်းရင်မှုတောင်းခံမှုကတော့အပြည့်ပေးရတယ်ရှင်။ဟောငါလက်ထက်ရောက်ရင်ပြီးသွားရောဆိုတော့ပုံစံမျိုးနဲ့တော့လုံးလို့မရဘူးရှင်။အခုဆိုရင်လည်းဆိုလို့ဆိုရင်ဒီလေးနှစ်ပေါ့နော်လေးနှစ်လုံးလုံးမှာကိုကကိုကဟိုသူတို့ဒီရောက်စာကိုယူပြီးဘယ်တော့တိုးတက်ပါမယ်လို့ပြောထားတယ်။ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ်။ရပုတ်လည်းအမြဲတမ်းတင်ပေးရတယ်။အမြဲတမ်းဟိုမှာဟိုလာစင်မ
ောင်းလဲလာတာမှန်ရဲ့လားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအငြင်းတဲ့ဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးစုံရှိရဲ့အဲ့ဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးတွေရှိပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုပ်ရှုပ်သွားစေသလားဒါတည်းကဟိုကိုယ့်အတွက်တာဝန်တစ်ခုကြီးမြန်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်အဲကိုကသူတို့မတင်မှုဆိုရင်တောင်မှပေါ့နော် report မပေးအောင်ဆိုရင်တောင်ဒါကိုလုပ်ငန်းမှာမရှိဟိုလေရှိကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့နော်ဒီ indicator တွေဖြစ်နေတဲ့အတွက်ကလုတ်ကိုလုတ်ရမယ့်ဥစ္စာတွေပေါ့နော်အဲ့လိုမျိုးလေးနောက်ခါနေ control တစ်ခုရှိတော့ခါကျတော့ပို့ပြီးတော့ကိုကတွန်းအားဖြစ်စေရလို့တော့ခံစားရတယ်ပေါ့နော်ဒါမဟုတ်ရင်ရပြီးွားလဲအေးစစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်သက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထက်မှာရပြီးချောင်းထိုးလိုက်မှနဲ့စာရင်အဲ့လိုနောက်ခါနေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုတ်ရမယ်ဆိုတော့တွေးနေဆိုတော့နောက်ကနေတောင်းအောင်လဲလုတ်ဖြစ်တာလဲရှိတယ်ပိုပြီးစီးစနစ်ကြတဲ့အလုတ်ဟိုစီးစနစ်ကြအောင်လုတ်တက်သွားတဲ့အလိချင်းကောင်တစ်ခုလဲရလာတယ်လို့တော့ဆိုတော့ပိုထင်ပါတယ်ရှင့
်ကုညီတော်တော်များများငွေကြေးပေးတာမဟုတ်ဖ ೇನೆ နီးပညာဒါမှမဟုတ်လဲဆက်ပစ္စည်းဆိုလဲဒါဆက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထဲမှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထည့်ဖြစ်ပဲနဲ့တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်နစ်နာနိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေအရောကိုလုပ်ငန်းအရောအများကြီးထိခိုက်နစ်နာနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးတာမျိုးမဟုတ်ဘဲနဲ့အဲသူတို့လူချင်းနဲ့စက်ပြေဆိုသူတို့ကိုယ်တိုင်ဓာတ်ရွက်ဝယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့တော့ဆိုတော့ထင်ပါတယ်အခုလက်ရှိ season လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင်
ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တာပြောင်းလဲလာတာရှိပါသလဲ
။ဟုတ်ကဲ့ရှင်။ဟိုအများကြီးတော့ပြောင်းလဲလာပါတယ်။ဒါဆိုနည်းပညာအကူအညီဆိုရင်လည်းကိုယ်ဆိုလို့ရှိရင်ကိုတိတဲ့လောက်နည်းပညာနဲ့ကြတော့ကို international မှာထုတ်ဖောက်ဖို့အတွက်မှာကြတော့အားနည်းချက်တွေအများကြီးရှိရပါတော့။အဲ့ဒီတွင်နည်းပညာအကူအညီတစ်ခါတလေဆိုလို့ရှင်နောက်ဆုံး business plan marketing plan ဆွဲတာမှာအစပေါ့နော်။ကိုနိုင်ငံနဲ့ကိုတည်တဲ့အမြင်နဲ့ဆွဲတာနဲ့စာရင် Africa ပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုညီပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်။နောက်တစ်ခုလည်းရှိတာကကိုကလည်းပို့ကြိုးစားရတာပေါ့နော်။အနည်းဆုံးတော့ကိုစီမှာ90ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကိုစီမှာ standby ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံးကိုစီမှာစိုက်ထုတ်ဖို့ငွေက80တုံးမဟုတ်80ရာခိုင်နှုန်းလည်းထမှလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥပမာ9နှစ်လောက်မှဝယ်ရမယ့်စက်ဖြစ်စီတစ်ခုကဟို3နှစ်လောက်နဲ့လည်းဖြစ်ရင်ဖြစ်သွားတာမျိုးပေါ့နော်ပုံပြီးမြန်လာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မှာပါရှင်။အုတ်ထုတ်နေရအမြဲဆောင်းထားပြီးတော့နှကမ်းမွေးဆဆနဲ့အမြဲပြုံးနေတဲ့ game ဆက်ကောင် Mario Polara 2020 September 17ရက်နေ့မှာ35နှစ်ပြည့်သွားပါပြီ။ဒီပိုက်ပြင်သမားညီကိုမာရီယိုနဲ့လူအီဂျီညီကိုတို့မှုရီပေါ်တဲ့ Mushroom Kingdom တိုင်းပြည်မှာခုံပြန်ကျော်လွှားပြီးလူဆိုးလေကြီးစီကနေမင်းသမီးလေးကိုကယ်တင်တဲ့ Super Mario Brothers ဆိုတဲ့ game ကဂိမ်းဆက်တွေနဲ့ကစားရတဲ့ပထမဆုံးဂိမ်းဆက်လန်းတွေဖြစ်ပါတယ်။1980ပြည့်အစောပိုင်းတုန်းကဂိမ်းဆက်ကြီးတွေရှိတဲ့ Game Arcade တွေမှာဂိမ်းတွေသွားကစားခဲ့ကြရတာပါ။အဲဒီကနေအိမ်မှာဂိမ်းဆက်နဲ့ကစားနိုင်တဲ့ဗီဒီယိုဂိမ်းတွေပေါ်လာချိန်တည်းကစလို့ဂိမ်းကစားရတဲ့အတွေ့အကြုံလဲလုံးဝပြောင်းလဲသွားခဲ့ပါတယ်။အဲဒီအပြောင်းလဲမှာပရိသတ်ရဲ့အားပေးမှုကိုအရာဆုံးဂိမ်းတစ်ခုက Nintendo ကုမ္ပဏီကဖန်တီးတဲ့ Mario ဂိမ်းတွေလို့ပြောရင်လုံးဝမမှားပါဘူး။
ဒါကြောင့်လေ1980ပြည်နှစ်ပိုင်းတွေမှာစပေါ်ခဲ့တဲ့4000တုံးပုံစံအခွေထည့်ကစားရတဲ့ Nintendo game set ကနေ1990ပြည်နှစ်ပိုင်းတွေမှာပေါ်ခဲ့တဲ့အရွယ်အစားသေးသွားတဲ့ N64 game set အလဲအခုနောက်ဆုံးပေါ်လက်နှစ်ဖက်ထဲနဲ့ကန်ကစားလို့ရတဲ့ 2DS XL handheld game set တွေအထိကို Mario game set land တွေရှင်သန်နေတာပါ Mario Brothers game set land တွေဟာ game သမိုင်းမှာအရောင်းရဆုံး video game တွေဖြစ်ပါတယ်Super Mario Game ရဲ့အောင်မြင်မှုကဂျပန်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တဲ့ဆိုတဲ့သက်သေတစ်ခုကတော့2016 Brazil Olympic ပိတ်ပွဲမှာ2020 Japan Olympic ပွဲလက်ဆင့်ကမ်းယူဖို့အတွက်အဲ့ဒီအချိန်တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက Super Mario လို့ဝတ်ပြီးတော့ Rio Olympic ကွင်းကြီးထဲမှာပေါ်လာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာလူတိုင်းနှိပါသိကြပြီးတော့လူကြီးလူငယ်မြေသဘောကျတဲ့ Game Set က Mario ကိုအခြေခံပြီးအဆိုတော်နီနီခင်ဇော်ကဆိုရင် Mario ဆိုတဲ့သချင်းကိုတောင်ဆိုထားပါသေးတယ်။အခုလောက်အောင်မြင်နေတဲ့ Super Mario Game ရဲ့ထူးခြားမှုကဘာလဲဆိုတာကိုငငယ်တဲကဒီ game တွေကိုကစားလာတဲ့ကိုဘုံဘုံကအခုလိုပြောပြပါတယ်
။ကျွန်တော်ဒီ Mario Game ကိုစပြီးတော့မှတ်မိတာဒီဘယ်လိုပြောမလဲ။စာမဖတ်တတ်ခင်ကနေရအောင်ဆော့ရတယ်။စာလည်းမဖတ်တတ်ဘူး။အင်္ဂလိပ်စာလည်းမသိဘူး။ဗမာစာလည်းမဖတ်တတ်ဘူး။ဒါပေမဲ့သိရတာဘာလဲဆိုတော့ဘယ်ခလုံးနှိမ့်လို့ရှိရင်ဇလန်းကိုဘယ်လိုစရမလဲ။ပြီးတော့လို့ရှိရင်ဘယ်အောင်နှိမ့်ခုံတယ်ဘယ်အောင်နှိမ့်ကြော်တယ်အဲ့ဒါကြီးအကုန်လုံးသိရတယ်။အဲ့ဒါနေပြီးတော့ဆော့ပြီးတော့စပြီးတော့ဆော့ရတာ။ဘယ်လိုပဲဆော့ဇလန်အရန်နဲ့ယိုးရှင်းနဲ့ဆော့ရရဲ့အလေအရန်လွယ်ပြီးရှင်းရှင်းလေးပဲဗျာသူကပါလဲဆိုတော့ဒီဘယ်လိုပြောမလဲယောက်ျားလေးကြီးအကုန်လုံးကဒီသူရဲကောင်းနေဖြစ်နေတယ်လေသူဇလန်ကလည်းအဲ့လိုမျိုးပဲဒီဟိုအဖမ်းခံနိုင်ရတဲ့မင်းသမီးလေးကိုတွားပြီးတော့ကယ်ရတာလက်ခါလေးကြလို့ရှိရင်သူရဲ့ညီလူဝီဂျီနဲ့တူတူတွားပြီးတော့ကယ်ရတယ်တခြားဇက်ကောင်တွေလည်းပါတယ်ဇလန်အရန်ယိုးရှင်းနဲ့စာဖတ်တတ်စရာမလိုဘူးလွယ်လွယ်လေးနဲ့ကိုနားလည်ပြီးတော့ဆော့လို့ရတယ်အခုတည်းကလည်းဆော့ရဲအခုကျွန်တော်အသက်က30ပြည့်ပါပြီအခုတည်းကမာရီယိုဂိမ်းကိုကျွန်တော်ဆော့တော့မယ်ဒီဇယ်လန်ပဲပါမပြောင်းဒါပေမဲ့ဆော့လို့ကောင်းလို့မယ်အခုတည်းက
အဲ့တော့ကိုဘုံဘုံအသက်ကအခုအသက်30ဆိုတော့မာရီယိုက तू က35နှစ်ဆိုတော့မာရီယိုနဲ့9နှစ်ပဲကွာတာပေါ့နော်ကိုတသက်လုံးဒီဂိမ်းကိုဒါဆိုဆော့လာတယ်လို့ပြောလို့ရတယ်ဆိုတော့တခြားဂိမ်းတွေနဲ့ရှင်မာရီယိုကဘာပိုထူးနေလို့ဒီဂိမ်းကိုဒီလောက်တောင်မှဆော့ဆွဲလန်းလန်းဆော့ပစ်တာပါလဲရှင်
ပါလို့ဆိုတော့လည်းဆော့ပစ်တယ်လေဆိုလို့ရှိရင်ဒီတော့ကြံကစားလို့ရှိရင်သူကငငယ်တုန်းကအဲ့လိုပဲကစားရဲ့အတွေ့အကြုံနဲ့အကုန်လုံးပြန်ပြီးတော့မှတ်မိနေတယ်လို့မျိုးပဲဗျာအဲဒီ game ကိုကစားရဲ့ဆိုလို့ရှိရင်ညီကိုလူပြီးတော့ကျွန်တော်အကူနှစ်ယောက်ရှိရဲ့အကူရင်းနဲ့လူပြီးတော့ကစားရဲ့ဟာပြီးတော့ကျွန်တော်ရက်ကွက်ထဲမှာဆိုလို့ရှိရင်တခြားကလေးတွေလည်းရှိရဲ့ကျွန်တော်ရဲ့ပေါ်တာတွေရှိရဲ့ဒီကောင်လေးနဲ့လူပြီးတော့ကစားရဲ့ဟာအဲ့ဒါကြီးအကုန်လုံးပြန်ပြီးတော့အမှတ်ရစေရဲ့အခုတော့ကျွန်တော်အသက်ကြီးလာပြီဆိုတော့အင်္ဂလိပ်စာကိုတော့နားလည်လာပြီဆိုတော့သူဇလန်းကိုတည်တည်ချာချာနားလည်လာတာပေါ့နော်ဒါပေမဲ့ဟိုအရင်တော့ကျွန်တော်ဇလန်းကိုပါမောင်းမသိရဟိုမင်းသမီးကိုတွားကြရမယ်ဆိုတာကိုပဲသိရပြီးတော့သူ့ရဲ့ဟိုအဓိကရန်သူရှိရလေဘောလာလမ်းတေသူ့နာမည်ခေါ်တာရှိရလိတ်အကြီးအရင်တော့ဆိုလို့ရှိရင်အကောင်ကြီးရဲ့နာမည်ကိုတော့မသိဘူးအချင်းဆုံးပဲပြီးတော့နောက်ထပ်ရည်ရတာတခုကပါလဲဆိုတော့မာရီယိုဂိမ်းကိုအဲ့လိုလာဆော့လာပြီးမယ်ဒီမာရီယိုမှာပါတဲ့ဒီလူဝီဂျီပေါ့လူဝီဂျီကအကိုသားညီလားဆိုတော့ကျွန်တော်မသိဘူးလုံးကြီးက3-5နှစ်လောက်ကမှကျွန်တော်သိတာလူဝီဂျီကသူ့ရဲ့ညီဆိုတာသိတယ်ကျွန်တော်ထင်တာကလူဝီဂျီကိုအကိုလို့ထင်တာဘာလို့လူဝီဂျီကအကောင်ပိုကြီးလို့
မာရီယိုဂိမ်းရဲ့အမာခံပရိသတ်တယောက်ဖြစ်တဲ့ကိုဘုံဘုံပါအခုလိုမျိုးကမ္ဘာတဝန်းကပရိသတ်တွေကိုဖန်ဆာထားနိုင်တဲ့ဂိမ်းဆက်ကောင်တွေနဲ့စူပါမာရီယိုဂိမ်းတွေကိုဖန်တီးခဲ့သူကတော့ဂျပန်ကဗီဒီယိုဂိမ်းဒီဇိုင်နာရှီဂဲရုမီယာမိုတိုဖြစ်ပါတယ်
まず基本的にはねその作ったものを皆さんが遊んでくれて面白いっていう
ကျွန်တော်တို့ဖန်တီးခင်ရကိုလက်ခံအပီးသူတွေကိုတိတ်ကိုကျေးဇူးတင်ပါတယ်။သူတို့မရှိရင် Mario Games Land တွေအခုလောက်ထိအောင်မြင်မှာမဟုတ်ပါဘူး။ကျွန်တော်အကြောင်းပြောပြရရင်တော့ Japan Manga Cartoon တွေဆွဲသူတယောက်ငငယ်ကတိတ်ဖြစ်ချင်းနေတာပါ။ Manga Cartoon တွေကဇလန်တွေတစ်ခုပြီးတစ်ခုအစမပြတ်ဖန်တီးရတာမျိုးမလားဗျ။ Super Mario Game နဲ့ Mario ဆိုတဲ့ဇာတ်ကောင်ကိုကျွန်တော်စဖန်တီးခဲ့တော့လူတွေက Mario ကို Mickey Mouse နဲ့ရှင်ပြောကြတယ်ဗျ။ကွန်ပျူတာနဲ့ရုပ်ပြဖန်တီးတဲ့ animation ဤပညာကြီးအဆင့်ဆင့်တောင်းတော့တယ်လို့ Mickey Mouse ဇက်ကောင်ကလည်းပြောင်းလဲလာခဲ့တာဆိုတော့ကျွန်တော်ဇက်ကောင် Mario ကိုလည်းအဲဒီလိုဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တွေးခဲ့ပါတယ်။ game ဤပညာကြီးပြောင်းလဲသွားတယ်လို့ Mario ဇက်ကောင်ကိုလည်းပြောင်းလဲသွားနိုင်မယ်လို့စဉ်းစားမိပါတယ်။အဲဒီလိုလုပ်တဲ့အတွက်သူ့ပရိသတ်တွေကလည်းပိုးပြီးစိတ်လှုပ်ရှားကြတယ်။နောက်ထပ်ဘာတွေပြောင်းမလဲဆိုတာမျိုးသိချင်လာကြပါတယ်။ကျွန်တော်တို့လို engineer တွေဖန်တီးသူတွေဘက်ကလည်းပိုပြီးထွင်ခြင်းစိတ်ဖြစ်လာတယ်။စိတ်ရောကိုယ်ပါနှစ်ပြီးအသည့်အဆန်းဖန်တီးခြင်းစိတ်တွေဖြစ်လာခဲ့ပါတယ်။အဲဒါကြောင့်လည်းအခုလောက်ထိအောင်မြင်တာလို့ကျွန်တော်ယုံကြည်ပါတယ်
။ game လောကမှာနောက်ထပ်လူကြိုက်များတဲ့ Donkey Kong နဲ့ Zelda game တွေကိုလည်းသူပဲဖန်တီးခဲ့တာဖြစ်ပါတယ်။ game ကစားသူတွေနဲ့ဆက်နွယ်နိုင်မဲ့ဇာတ်ကောင်မျိုးဖြစ်အောင်လို့အစွမ်းရှိတဲ့ Super Hero ဇာတ်ကောင်တွေအစားရေပိုက်ပြင်သမား Mario ဇာတ်ကောင်လေးကိုသူဖန်တီးထားတာပါ။ဗီဒီယိုဂိမ်းတွေစတင်အောင်မြင်လာတဲ့1980ပြည့်နှစ်ပိုင်းတည်းကစလို့ဒီကနေ့အထိမာရီယိုဂိမ်းတွေကပရိသတ်ကိုဆွဲဆောင်ထားနိုင်တဲ့အဓိကတော့ချက်ကပါလဲဆိုတော့
あの今もうね、今度のあのスーパーマリオ 3D ランドなんかはスーパーマリオ3を遊んだあの子供
たちからのところを便秘もなるってばれ。ルールそういうチェーン店を越えるのとはじゃあ、ゲームセカンドからは見えしんたんないなぶ。えらかおまれ。僕のそのスーパーマリオ 3D ランドゲームを取り上げ、ゲームデベロバーや人間がムーラスーパーマリオゲームセランドリーをトトリーがザーゲザーとってばれ。あくろどろがディネプリタンネカンにめ、ゲームセランドမူလဂိမ်းကိုကွန်ပျူတာအနေနဲ့ဖန်တီးနေကြပါတယ်။အဲ့ဒါကောင်းတဲ့အချက်ပါ။အဲ့လိုမျိုးဆက်ပြီးတစ်ဆက်ပြီးတစ်ဆက်လက်ဆင့်ခံနေမှလည်းဂိမ်းဆက်ကောင်ကအမြဲခိုင်နေမှဖြစ်ပြီးစီးပွားရေးအရလည်းဆွဲဆောင်ထားနိုင်မှဖြစ်ပါတယ
်။ Mushroom Kingdom မှာလူစိုးရိမ်ရန်ကနေကာကွယ်ပေးဖို့အတွက် Mario ဂိမ်းဆက်ကောင်လေးခုံပေါက်ပြေးလွှားနေတာ35နှစ်ရှိသွားပါပြီ။35နှစ်ပြည့်အထိအမှတ်နဲ့နောက်ထပ် Mario ဂိမ်းအသစ်တွေကို2022ခုနှစ်ຫນွေဥပောက်မရောက်ခင်မှာထုတ်သွားဖို့ရှိတယ်လို့ Nintendo ကုမ္ပဏီကကြေညာထားပါတယ်။ဟိုးအရင်ပုံစံဂိမ်းတချို့ကိုခေတ်သစ် Augmented Reality နည်းပညာနဲ့ပေါင်းစပ်ထားတဲ့ဂိမ်းအသစ်တွေပါသလို Online Game တွေ Mario မောင်းတဲ့ကားအယုတ်ကိုအဝေးထိန် Remote Control နဲ့ထိန်းပြီးတော့ကစားရတဲ့ဂိမ်းမျိုးတွေအထူးပါပါတယ်ရှင်။ဒီမှာဆွေးနွေးပါမှာ။
American Reality ရုပ်သံအစီအစဉ်နဲ့အထူးကြော်ကြားတဲ့ Kim Kardashian West ဟာစက်တင်ဘာလ16ရက်နေ့ကစပြီးတော့ Facebook နဲ့ Instagram တို့ကိုဆန္ဒပြတဲ့အနေနဲ့အဲ့ဒီလူမှုကွန်ရက်စာမျက်နှာတွေပေါ်ကသူ့ရဲ့အကောင့်ကိုအသုံးပြုတာရပ်ဆိုင်းထားလိုက်ပါတယ်။ဒီလူမှုကွန်ရက်ဒီမှာအမုန်းစကားနဲ့ဝါဒဖြန့်ချီရေးလုပ်တာတွေပိတ်ပစ်ဖို့တခြားအကြံအစည်တွေနဲ့အတူအခုလိုမျိုးတောင်းဆိုဆန္ဒပြခဲ့တာပါ။လူမှုကွန်ရက်ပေါ်မှာမှန်မှန်တဲ့သတင်းတွေဖြန့်ချီနေတာတွေဟာကျမတို့ရွေးကောက်ပွဲတွေကိုရောဒီမိုကရေစီစနစ်ကိုပါအတော်လေးထိခိုက်စေပါတယ်လို့ခါဒီရှင်ဝက်စ်က Instagram စာမျက်နှာမှာစက်တင်ဘာ16ရက်နေ့ကတင်တဲ့သူ့ရဲ့ post မှာဖော်ပြထားပါတယ်။အဲဒါကြောင့် Facebook INC ကိုကန့်ကွက်တဲ့ Stop Hate for Profit အကျိုးမြတ်ရဖို့လုပ်တဲ့အမုန်းစကားဖြန့်ချိမှုတွေရပ်ပြစ်ဆိုတဲ့လှုပ်ရှားမှုကိုသူထောက်ခံတယ်လို့လည်းပြောထားပါတယ်။Kerry Washington, Jennifer Lawrence နဲ့ Sacha Baron Cohen တို့အပါအဝင် Hollywood နာမည်ကျော်သရုပ်ဆောင်တွေကလည်းအဲ့စက်တင်ဘာ16ရက်နေ့မှာပဲအဲ့ campaign မှာပါဝင်ပြီးတော့လူမှုကွန်ရက်ပေါ်ကအမုန်းစကားဖြန့်ချီတာတွေကိုခြေရာကောက်ပိတ်ပင်တာတွေပို့လို့ဖို့အတွက် Facebook ကိုတောင်းဆိုခဲ့ပါတယ်။ဒီ campaign ကိုအခုနှစ်နွေရာသီမှာနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကစတင်ခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့ဇူလိုင်လကစပြီးတော့စီးပွားရေးကုမ္ပဏီကြီးတွေပါပါလာကြပြီးတော့လူမှုကွန်ရက်ပေါ်မှာကြော်ညာထည့်နေတာတွေကိုတပိတ်မှောက်ကန့်ကွက်မှုတွေလုပ်ခဲ့တာကြောင့်သူတို့လှုပ်ရှားမှုတော်တော်လေးကိုအောင်မြင်ခဲ့ပါတယ်။ဒီကမ်ပိန်းစီးရုံးလှုပ်ရှားသူတွေကအခုသတင်းပတ်မှာတော့ Facebook ကြောင့်ဘလို့အနေအမျိုးတွေရှိနေလဲဆိုတာကိုရေးတင်ကြဖို့လှုံ့ဆော်ခဲ့ကြတာပါ။စီးပွားရေးလုပ်ငန်းရှင်တွေဖြစ် Reality ရုပ်သံအကျော်မော်လည်းဖြစ်တဲ့ Kardashian မြင့် Instagram ကိုပိုင်စာမျက်နှာကကမ္ဘာတစ်ဝန်းလုံးက Instagram တွေမှာပြည်သက်အများဆုံးစာမျက်နှာဆဲကူတွေကတစ်ခုဖြစ်ပါတယ်။ကာရီရှင်ဝက်စာဥရရာသည်ပြောင်းလဲမှုတားဆီးရေးတွေလှုပ်ဆောင်တာတွေပြည်မှုဆိုင်ရာမျှတာတွေပြုရင်ပြောင်းလဲရေးလှုပ်ရှားမှုတွေအတွက်သနအိမ်ပြုတော်ကိုစီယုံမှုလှုပ်ဆောင်တာတွေကြောင့်သူ့ရဲ့အကောင့်မှာပြည်သက်188တန်းအထိရှိခဲ့ပြီးတော့သူကလူမှုအပြောင်းလဲတွေအတွက်ဩဇာညောင်းတဲ့အားတည်းရဲ့လို့ဖြစ်လာနေပါတယ်ရှင်
စက်တင်ဘာ21ရက်တနင်္လာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တဲရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မုံကတလဲပြောပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာစက်တင်ဘာလ18ရက်နေ့တုန်းကကွယ်လွန်သွားခဲ့တဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာအမျိုးသမီးကိုပဲအစားထိုးခန့်အပ်မယ်လို့သမ္မတ Donald Trump ကပြောကြားနေပါတယ်။ပြည်ထောင်စုအယူခံတရားရုံးတွေမှာ jury တရားသူကြီးတွေအဖြစ်သမ္မတ Trump ခန့်အပ်ခဲ့တဲ့အေမီကော်နီဘရက်နဲ့ပါဘရာလာကိုယာတို့နှစ်ယောက်ထဲကတယောက်ကိုရွေးချယ်ဖို့စဉ်းစားနေပုံရပါတယ်။ရှာသက်ပံယာတို့ဖြစ်တဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီးယာတို့အတွက်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်အထက်လွှတ်တော်မှမဲခွဲအတည်ပြုချက်မပေးဖို့အတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့တိုက်တွန်းနေပါတယ်။ Ryzen အစိတ်တွေပါတဲ့စာအိတ်ကိုအင်ဂျီရောလိပ်စာတက်ပေးပို့ခဲ့တယ်လို့မတင်ကားသူအမျိုးသမီးကိုနယူးယောက်ပြည်နယ်နဲ့ကနေဒါနိုင်ငံနယ်စပ်နားမှဖမ်းမိခဲ့ပါတယ်။အဲ့ဒီအမျိုးသမီးကိုဘက်ဖလိုမြို့နာကနေဆက်တရားပေါ်မှာအမေရိကန်နေဆက်လုံခြုံရေးတာဝန်ရှိသူတွေကဖမ်းမိခဲ့တာဖြစ်ပြီးတော့ပြည်ထောင်စုဥပဒေပုံမှန်တွေနဲ့တရားစွဲခံရမယ်လို့ခန့်မှန်းရကြောင်းတရားဥပဒေစိုးမိုးရေးဆိုင်ရာအရာရှိ၃ယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အဲ့ဒီအမျိုးသမီးဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။
ပရိတိန်အစိုးရအနေနဲ့ COVID-19 ကရောဂါကိုမြန်မြန်မထိန်းချုပ်ရင်လာမယ့်သတင်းပတ်တွေအတွင်း COVID ကြောင့်သေဆုံးသူတိတိကျကျများလာနိုင်မယ်လို့နိုင်ငံရဲ့ကျန်းမာရေးဆိုင်ရာအကြီးအကဲတာဝန်ရှိသူကဒီကနေ့ပြောကြားလိုက်ပါတယ်။ဥရောပမှာကရောဂါကူးစက်မှုနှုန်းမြင့်တက်နေတဲ့စပိန်နိုင်ငံမှာလည်း COVID-19 ကရောဂါဒုတိယလှိုင်းကိုထိန်းချုပ်နိုင်ဖို့အတွက် Madrid မြို့တော်ကမြို့နယ်တချို့မှာ lockdown သတ်မှတ်ချက်တွေကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ကန့်သတ်ချက်တွေကြောင့်ပြည်သူ၈သိန်းခွဲလောက်အနေနဲ့ကျောင်းသွားတာအလုတ်သွားတာနဲ့ဆေးရုံစည်းကမ်းသွားတာကလွဲလို့အိမ်ပြန်ထွက်ခွင့်မရှိပါဘူး VOE မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုတင်းနှင်းလာနေညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင် VOE အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆွမ်းမြတ်ပါပါရှင်
This program has come to you from the Voice of America, Washington.